Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2022ခုနှစ်ဇူလိုင်15ရက်တောက်ကြညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဒိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်တံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်ကျမဆုမြတ်ပါပါရှင်American သမ္မတဂျိုးဘိုက်ဒန်ဟာအစ္စရေးကိုသိမ်းပိုက်ထားတဲ့ဂျော်ဒန်မြစ်အနောက်ဖက်ကမ်းကိုတွားရောက်ပြီးပါလက်စတိုင်းသမ္မတနဲ့တွေ့ဆုံခဲ့ပါတယ်။ဒီလင်ကာနိုင်ငံမှာတော့ဝန်ကြီးချုပ်ရနေဝေကမာရာဆန်ကေယာယီသမ္မတအဖြစ်နဲ့ဒီကနေ့ကျန်းသစ်စာကျင်းဆိုပါတယ်။ရွေးကောက်ပွဲမှာမလျော်ဩဇာ3အနိုင်ရအောင်လုပ်ခဲ့တယ်လို့တရားစွဲခံရတဲ့အမှုအတွက်ဒေါအောင်ဆန်းစုကြည်ကိုရိုင်းဒီနေ့ထွက်ဆိုပြီးသူ့အနေနဲ့အမှားလုပ်ခဲ့ခြင်းမရှိဘူးလို့ပြောကြားခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ညင်ညာပေးပါမယ်ရှင်
။ကောင်းပါပြီ။တိပချင်းငွေပေးချေမှုတွေကိုဆိုင်းငံ့ထားဖို့စစ်ကောင်စီဗဟိုဘဏ်ညွှန်ကြားလိုက်တဲ့အပေါ်မှာတိရိလင်္ကာနိုင်ငံနဲ့အခြေအနေချင်းဆင်တူနေပြီးဆင်တူတဲ့အခြေအနေရောက်လာပြီလား
ကျွန်တော်တို့က illegal trade တွေလည်းအများကြီးရှိတယ်ကျွန်တော်တို့ trade China တို့ Thai တို့နဲ့ဒါပုံမှန်ရင်းနှီးရှိနေတဲ့ဟာဆိုတော့ဒီကနေပြီးတော့တရားဝင်ပို့လို့မရလဲတရားဝင်ပို့လို့ရမယ်ဒီလည်းကျွန်တော်တို့မှာရှိတာပေါ့
ဒါကတော့လုပ်ငန်းရှင်တွေနဲ့စီးပွားရေးပညာရှင်တွေရဲ့တုံ့ပြန်ချက်တွေကိုတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါထောင်ချပြီးနိုင်ငံရေးအကျဉ်းသားမိသားစုတွေနဲ့ဒီနိုင်ငံရေးအကျဉ်းသားတွေဟာမိသားစုတွေနဲ့တွေ့ဆုံခွင့်မရနိုင်တဲ့အခြေအနေ၊ကြားပြည်နယ်ဒေသကတိုက်ပွဲဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေတွေကိုလည်းတင်ဆက်မှာပါ။နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြမှာပါရှင
်။ပါလက်စတိုင်းအနေနဲ့အစ္စရေးနဲ့ငြိမ်းချမ်းရေးကိုဥတည်တဲ့နိုင်ငံရေးလမ်းကြောင်းတစ်ခုလိုအပ်တယ်လို့ဂျော်ဒန်မြစ်အနောက်ဘက်ကမ်းကိုတွားရောက်ခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောကြားလိုက်ပါတယ်။အစ္စရေးပါလက်စတိုင်းနှစ်နိုင်ငံအတူရှင်တွဲနေထိုင်နိုင်ရေးကြိုးပမ်းမှုခက်ခဲမယ်ဆိုရင်တော့ရည်မှန်းဆောင်ရွက်သွားရမယ်လို့ပါလက်စတိုင်းကောင်ဆောင်မာမုတ်အာဘတ်စ်နဲ့တွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတဘိုက်ဒန်ကပြောကြားခဲ့တာဖြစ်ပါတယ
် But we've never give up on the work of peace. You know, there must be a political horizon that the Palestinian people can actually see.
အမေရိကန်အနေနဲ့ငြိမ်းချမ်းရေးအတွက်ဘယ်တော့မှအလျှော့ပေးလိုက်မှာမဟုတ်ပါဘူး။ပါလက်စတိုင်းပြည်သူတွေတကယ်ခံစားမြင်နိုင်မဲ့နိုင်ငံရေးလမ်းကြောင်းရှိရပါမယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့တာဖြစ်ပါတယ်။ရပ်တန့်နေတဲ့အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးဆွေးနွေးပွဲပြန်ဆနိုင်ဖို့လက်ရှိအခြေအနေမှာမဖြစ်နိုင်သေးရင်တော့မှအစ္စရေးနဲ့ပါလက်စတိုင်းဆက်ဆံရေးနီးကပ်လာတဲ့အထိသူ့အစိုးရကစ조사သွားမယ်လို့လည်းအမေရိကန်သမ္မတကကြေညာပေးခဲ့ပါတယ်။အစ္စရေးပါလက်စတိုင်းနှစ်နိုင်ငံအတူရှင်တွဲနေထိုင်နိုင်တဲ့အခြေအနေဖြစ်လာဖို့အဝေးကြီးလိုသေးတယ်လို့ပါလက်စတိုင်းသမ္မတမာမုတ်အာဘတ်စ်ကပြောကြားပါရယ်။အစ္စရေးကိုသိမ်းပိုက်ထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းကဘက်သလေဟမ်မြို့ကိုအမေရိကန်သမ္မတဘိုက်ဒန်ဒီနေ့တောက်ကြနေမှာတွားရောက်ပြီးတော့မစ္စတာအာဘတ်စ်နဲ့တွေ့ဆုံခဲ့တာပါ။ပါလက်စတိုင်းပြည်သူတွေရဲ့ကျန်းမာရေးဆောင်ရှားမှုကိုကူညီတဲ့အနေနဲ့အရှိဂျေရုဆလင်ကဆေးရုံတွေအတွက်အမေရိကန်ကဒေါ်လာတန်း100အကူအညီပေးမယ်လို့လည်းသမ္မတဘိုက်ဒန်ကဒီကနေ့ကြေညာခဲ့ပါရယ်။ဂါဇာနဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသမှာ 4G မြန်နှုန်းမြင့်ကျိုးမဲ့အင်တာနက်ချိတ်ဆက်နိုင်မှုအပါအဝင်ပါလက်စတိုင်းဒေသအတွက်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးကိုအမေရိကန်ကကူညီမဲ့အစီအစဉ်တွေကိုလည်းအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။ဒီနေ့တောက်ကြနေနှောက်မှန်းကြရင်တော့သမ္မတဘိုင်ဒန်ဟာဆော်ဒီအာရေဗျနိုင်ငံကိုခီးဆက်သွားမှာဖြစ်ပါတယ်ရှင်
။ G20 စက်မှုအင်အားကြီးနိုင်ငံ20ရဲ့ဗန္ဒာရေးခေါင်းဆောင်တွေအစည်းအဝေးမှာရုရှားကြီးကျော်စစ်ကအဓိကဝေဖန်စရာဖြစ်ခဲ့ပါတယ်။ဒီစစ်ကြောင်လူခွင့်ရေးဆိုးသွားတာကိုအမေရိကန်နဲ့ကနေဒါအပါအဝင်နောက်နိုင်ငံတွေဘက်ကပြစ်တင်ရှုတ်ချလိုက်တာအပြင်အာရှအဖြစ်ကျင်းပပေးနေတဲ့အင်ဒိုနီးရှားကလည်းဒီစစ်အကျိုးဆက်စီးပွားပြက်လူမှုဒုက္ခတွေကိုဒီနေ့ထောက်ပြခဲ့ပါတယ်။ဒီစစ်ကြောင်ကမ္ဘာဈေးကွက်ထိခိုက်တာစားကုန်တွေဈေးတက်ငွေကြေးဖောင်းပွမှုတွေထိုးတက်ခဲ့ပြီးမှအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လန်ကအခုလိုထိခိုက်ကုန်ရတာကရုရှားမှလုံလုံတာဝန်ရှိတယ်လို့ဗာလီကျွန်းကအခုအစည်းအဝေးမှာအဖွဲ့မှပြောချလိုက်ပါတယ်။ကနေဒါဗန္ဒာရေးဝန်ကြီးခရစ်စတီယာဖရီလန်ကလည်းအလားတူဝေဖန်ခဲ့ပြီးရုရှားဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်နေပြီလို့ပါဆွဆဲလိုက်ပါတယ်။ရုရှားသတင်းအဖြစ်ရရေးလုံပန်းပေးနေတဲ့အင်ဒိုနီးရှားနိုင်ငံရဲ့ဗန္ဒာရေးဝန်ကြီးဆရီမူလျန်နီအင်ဒရာဝတီကလည်းဒီစစ်ကြောင်ဖြစ်လာတဲ့စီးပွားဒုက္ခတွေဝင်ဝင်တဲ့နိုင်ငံတွေပေါ်ပေါ်ထိခိုက်တာအတွက်ဘုံအဖြစ်ထွက်ရေးမျှော်လင့်တယ်လို့ဆိုပါတယ်။အခုလိုချိန်မှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးတရားသူကြီးချုပ်ကရင်ခန်ကလည်း နိုင်ငံပေါင်း40ခန့်တက်လာတဲ့ယူကရိန်းတရားမျှတမှုရာရဲ့ညီလာခံမှာဒီစစ်ရာဇဝတ်မှုတွေအားလုံးအတွက်အားလုံးနိုင်ငံတွေလွှမ်းခြုံတဲ့မဟာဗျူဟာရှိဖို့လိုနေပြီလို့ဆိုလိုက်ပါတယ်ခင
်ဗျ။သီရိလင်္ကာနိုင်ငံမှာတော့ဝန်ကြီးချုပ်ရနီလ်ဝီကရာမစင်ဂေကဒီကနေ့ယာယီသမ္မတအဖြစ်နဲ့ကျန်းသစ္စာချိန်ဆိုပါတယ်။လွှတ်တော်ကသမ္မတတွေကိုရွေးချယ်မခန့်အပ်ခင်အထိဝီကရာမစင်ဂေကယာယီသမ္မတအဖြစ်နဲ့တာဝန်ယူသွားရမှာပါ။စင်ကာပူနိုင်ငံကိုဂျာတာရီနေ့ကတွားရောက်တဲ့ကော့တာဘာယာရာဂျာပါခ်ဆာကစင်ကာပူကသီရိလင်္ကာတန်ယုံကိုနှုတ်ထွက်စာလှမ်းပို့ခဲ့တာပါသူ့ရဲ့သမ္မတနှုတ်ထွက်စာကိုဒီကနေ့တရားဝင်လက်ခံလိုက်တဲ့အတွက်ဖွဲ့စည်းပုံအရသမ္မတတဲ့ခန့်အပ်မှုကိုဆက်လက်ဆောင်ရွက်သွားမယ်လို့လွှတ်တော်ဥက္ကဋ္ဌကပြောကြားပါတယ်ဆန္ဒပြမှုတွေကြောင့်ပုံထုံးတွေကမော်ဒီဗ်ကျွန်းနိုင်ငံကိုထွက်ပြေးသွားတဲ့သမ္မတထောင်းရာဂျာပါခ်ဆာဟာစင်ကာပူကိုရောက်မှနှုတ်ထွက်စာတင်ခဲ့တာဟာလမ်းမှာသမ္မတအဖြစ်ကင်းလွတ်ခွင့်ကိုအသုံးချနိုင်အောင်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်ရာဂျာပါခ်ဆာကိုပုဂ္ဂိုလ်ရေးခီးစဉ်အဖြစ်နဲ့ပြည်ဝင်ခွင့်ပြုခဲ့တာဖြစ်တယ်လို့စင်ကာပူနိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပါတယ်သူစင်ကာပူမှာခေါ်လုံခွင့်လျှောက်ထားခြင်းမရှိသလိုစင်ကာပူကလည်းခေါ်လုံခွင့်ပေးလို့မရှိဘူးလို့နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂေါ်တာဘာယာရာဂျာပါခ်ဆာဟာဆော်ဒီအာရေဗျာနိုင်ငံကိုမသွားခင်မှာစင်ကာပူမှာခေတ္တနေလိမ့်မယ်လို့တင်ပြလင်ကလုံခြုံရေးရက်ွက်သတင်းတွေကပြောပါတယ်။တမ်ဘရာရာဂျာပါခ်ဆာနှုတ်ထွက်သွားတဲ့အတွက်ဆန္ဒပြပြည်သူတွေဝမ်းသာနေကြပါတယ်။ညမထွက်ရအမိန်ထုတ်ပြန်ထားတဲ့ကိုလံပုံမြို့တော်မှာတော့ဒီကနေ့တောက်ကြနေမှာအခြေအနေတွေတည်ငြိမ်နေပါတယ်ရှင်။
တရုတ်သမ္မတရှီကျင်းပင်ကတော့အဓိကလူခွင့်ရချုပ်မှုဆက်ဆွဲခံရတဲ့ရှင်ချန်းဒေသကိုဒီနေ့သွားကြည့်ခဲ့ပါတယ်။ဒီရှင်ချန်းဒေသမှာဝီဂါနဲ့တခြားမွတ်စလင်လူနည်းစုတသန်းကျော်ကိုဖမ်းဆီးထိန်းသိမ်းနှိမ်နှင်းခဲ့တယ်လို့ဆက်ဆွဲမှုတွေထွက်လာပြီးတဲ့ကသမ္မတရှီအနေနဲ့ပထမဆုံးသွားရောက်ခဲ့တာကိုနိုင်ငံပိုင်သတင်းမီဒီယာမှာဖော်ပြလိုက်ပါတယ်။နိုင်ငံပိုင်ရှင်ဝါသတင်းဌာနကသမ္မတရှီအနေနဲ့ဒီအနောက်ဘက်ဆုံးဒေသကိုသွားကြည့်ရှုပြီးခီးရှည်ချီတက်တိုးတက်လာမှုတွေကိုချီးကျူးပေးခဲ့တယ်လို့ဆိုပါတယ်။အမေရိကန်အစိုးရနဲ့အနောက်တခြားနိုင်ငံအစိုးရတွေကလွှတ်တော်အမတ်တွေကတော့ဒီရှင်ချန်းဒေသတွေကတရုတ်လျက်တွေဟာလူမျိုးတုံးတက်ဖြတ်မှုလို့နာမည်တက်ဆွဲပြီးစီးပွားတန်ခတ်ပိတ်ဆို့ထားပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့ဒီဆွဲချက်တွေကိုပြန်ညှင်းထားပြီးဒါတွေကအခုရာစုနှစ်ထဲလိန်ညာမှုတွေသာဖြစ်တဲ့တကယ်တရုတ်မူဝါဒကအစ္စလာမစ်ဆွေရဝါဒချင်းချောက်မှုကိုကူညီတက်ဖြတ်ပေးနေရရောက်ပါတယ်လို့ဆိုပါတယ်။တကယ်တော့ဒီ2014ခုနှစ်တုန်းကလူသုံးအသက်ခံရခဲ့ရပြီးတဲ့နောက်သုံးနှစ်အတွင်းလူတွေကိုအစုလိုက်ပြုံလိုက်ဖက်စီးထိန်းသိမ်းမှုတွေဖြစ်လာပြီးဒီရှင်ကျန်းဒေသကဲတဲကသွားကြတာဆိုရင်သမရရှိပထမဆုံးရောက်လာတဲ့ခီးလဲဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရှင
်။ကောက်စာဒီညာဘက် VOA မြန်မာပိုင်းကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါရှင်။NLD အစိုးရလက်ထက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပေါ်မလျော်ဩစာတုံးပြီးတော့2020ရွေးကောက်ပွဲအနိုင်ရအောင်လုပ်ခဲ့တယ်လို့ဒေါ်ဆန်းစုကြည်ပေါ်ဆွဆွဲထားတဲ့အမှုအတွက်သူကိုယ်တိုင်တရားရုံးမှဒီကနေ့ထွက်ဆိုခဲ့ပါတယ်။သူ့အနေနဲ့ဘာအမှားမှမလုပ်ခဲ့ပဲဥပဒေနဲ့အညီသာဆောင်ရွက်ခဲ့တယ်လို့ဒေါ်ဆန်းစုကြည်ကထွက်ဆိုခဲ့ပါတယ်။မဲစည်းရင်းတွေပြေစုံမှန်ကန်စေရေးတိုင်းနယ်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်တွေဌာနဆိုင်ရာအကြီးအကဲတွေပါဝင်တဲ့ပံ့ပိုးကူညီရေးအဖွဲ့တွေဖွဲ့စည်းခဲ့တာဟာဥပဒေနဲ့အညီသာဖွဲ့စည်းခဲ့တာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကတရားရုံးကိုပြောကြားခဲ့ပါတယ်။သူ့အနေနဲ့တည်ဆဲဥပဒေတွေကိုကျော်လွန်လှုံ့ဆော်ခဲ့ခြင်းမရှိတာမို့အပြစ်မရှိဘူးလို့ဒေါ်ဆန်းစုကြည်ကခြေပပြောကြားခဲ့တယ်လို့စုံစမ်းသိရပါတယ်။ NLD သမ္မတဦးဝင်းမြင့်အတိုင်းပင်ခံဒေါ်ဆန်းစုကြည်နဲ့ NLD ပြည်ထောင်စုဝန်ကြီးဦးမင်းသူတို့၃ယောက်ကိုစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်ကရာဇသက်ကြီးဥပဒေပုံမှန်130ကာကြီးနဲ့ပူးတွဲတရားဆွဲခဲ့တာပါ။ဒီအမှုကိုဂျွန်လာမှဆွဲချက်တင်ခဲ့ပြီးတဲ့နောက်ဒေါ်ဆန်းစုကြည်ကဒီကနေ့ပထမဆုံးထွက်ဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ရုံချိန်မှတုန်းကတော့ဦးဝင်းမြင့်ကသူအမှားတဆုံးတရားလုပ်ခဲ့ခြင်းမရှိဘူးလို့ထွက်ဆိုချေပါခဲ့ပါတယ်။ရှေ့သတင်းပတ်ရုံချိန်ကြရင်တော့ဦးမင်းသူထွက်ဆိုဖို့ရှိပါတယ်။ရုံချိန်လာတဲ့ဒေါ်ဆန်းစုကြည်ရောဦးဝင်းမြင့်မှကျမ်းမာပြေကောင်းမွန်မွန်ရတယ်လို့သိရပါတယ်။ပုံမှန်130ကကြီးဟာပြစ်မှုထင်ရှားရင်အနည်းဆုံး3နှစ်အထိပြစ်ဒဏ်ချမှတ်နိုင်တယ်လို့ဥပဒေမှာဖော်ပြထားပါတယ်။အသက်33နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်အပေါ်အမှုပေါင်းတစ်စားစင်ကျော်နဲ့စစ်ကောင်စီကတရားစွဲထားပြီးတော့အခုချိန်အထိအမှုချမှုအတွက်ထောင်ဒဏ်17နှစ်ပြစ်ဒဏ်ချထားပါတယ်။ဒေါက်ဆန်းစုကြည်ဟာနေပြည်တော်အရှင်းတောင်မှာလက်ရှိအကျဉ်းချခံထားရပါတယ်ရှင်
။ကိုဗစ်ရောဂါကြောင့်ကမ္ဘာမှာကလေး25တန်းပုံမှန်ကာကွယ်ဈေးလွတ်သွားခဲ့ရတယ်လို့က ကုလကျန်းမာရေးနဲ့ကလဲသငယ်အဖွဲ့တွေကဆွလိုက်ပါတယ်။ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးနဲ့ UNICEF ကုလသမဂ္ဂကလေးများရေမုံငွေအဖွဲ့တို့ကကိုဗစ်ကြောင့်ပြီးခဲ့တဲ့နှစ်အတွင်းဒီကလေးတွေဆုံးဆုံးနာမိခိုင်နယ်စညာချောင်းဆူကာကွယ်ဆေးထုတ်ဖို့ပြက်ကွက်ခဲ့ရတယ်လို့ဒီနေ့ထုတ်ပြန်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ပုံမှန်ကျန်းမာရေးဆောင်ရှားမှုတွေအနှောက်အယှက်ဖြစ်ခဲ့တာဒါမှမဟုတ်ကာကွယ်ဆေးနဲ့ပတ်သက်လို့သတင်းမှားတွေပြန့်နေတာတွေကြောင့်ကမ္ဘာတဝန်းဒီကလေးငယ်တွေအဖြစ်များတဲ့ပုံမှန်ရောဂါတွေကာကွယ်ဆေးပြက်ကွက်သွားကြရတယ်လို့ဆိုပါတယ်။တကယ်တော့2019ခုနှစ်ကတည်းကအခုလိုကာကွယ်ဆေးထိုးတဲ့အရေးအတွက်ကတောက်လျှောက်ဆက်ပြီးလျှော့ချသွားတယ်လို့လည်းဒီထုတ်ပြန်ချက်မှာသတိပေးထားပါတယ်။ဒါဟာကလေးငယ်ကျန်းမာရေးအတွက်အနည်းရှိတဲ့သတိပေးချက်ဖြစ်ပြီးမျိုးဆက်တစ်ဆက်အတွင်းမှာကာကွယ်ဆေးထိုးတာအကြီးအကျယ်ညွန်နေသွားတာကိုတွေ့မြင်နေရတာလို့ UNICEF အမှုဆောင်ဒါရိုက်တာ Catherine Russell ကပြောပါတယ်။အကျိုးဆက်ကိုလည်းအသက်ဆုံးရှုံးမှုနဲ့တိုင်းတာရတော့မယ်လို့လည်းသတိပေးခဲ့ပါတယ်နော်။
အမေရိကန်ပြည်ထောင်စုမှာတော့ Omicron COVID ပိုးမျိုးကွဲသစ်ကူးစက်မှုနဲ့ဆေးရုံတက်ရသူသေဆုံးသူတွေလက်တလောသတင်းပတ်တွေမှာပြန်များလာတဲ့အတွက်ပြည်내အစိုးရရဲ့အနေနဲ့ COVID တုံ့ပြန်ရေးစည်းကမ်းချက်တွေကိုပြန်လည်သုံးသပ်နေကြပါတယ်။လူဦးရေ10သန်းထက်မနည်းရှိတဲ့ Los Angeles County မှာ COVID ကြောင့်ဆေးရုံတက်ရသူအခုအတိုင်းဆက်သွားနေမယ်ဆိုရင်အစာဦးတွေထဲမှာနှာခေါင်းဆီးတက်တဲ့စည်းကမ်းကိုဒီလကုန်ပိုင်းမှာပြန်လည်ထုတ်ပြန်ဖို့ရှိနေပါတယ်။ဆေးရုံတက်သူအရေးအတွက်ကြာမသွားရင်ဇူလိုင်လ29ရက်နေ့ကစပြီးတော့အစာဦးတွေထဲမှာနှာခေါင်းဆီးပြန်တက်ကြရမယ်လို့ Los Angeles County ကျန်းမာရေးဌာနညွှန်ကြားရေးမှူး Barbara Ferrer ကပြောကြားထားပါတယ်။ American တဝမ်းမှာအင်မတန်ကူးစက်မြန်တဲ့ BA5 မျိုးကွဲသစ်ကူးစက်သူ65ရာခိုင်နှုန်းBA4 မျိုးကွဲသစ်ကူးစက်သူ16ရာခိုင်နှုန်းရှိနေပါတယ်။လက်ရှိကိုဗစ်ကာကွယ်ဆေးကဒီကိုဗစ်မျိုးကွဲသစ်တွေကိုကာကွယ်နိုင်ဖို့မရပါဘူး။ပြည်သူတွေအနေနဲ့ကိုဗစ်ကရောဂါအန္တရာယ်ကိုပြန်ပြီးတော့သတိထားဖို့အတွက်အမေရိကန်အစိုးရကလည်းသတိပေးနေပါတယ်။ကိုဗစ်အဖြစ်ကာကွယ်ဆေးတွေထိုးဖို့အစအဦးတွေထဲမှာနှာခေါင်းဆီးတွေတက်ကြဖို့အစိုးရကတိုက်တွန်းနေပါတယ်။ကျွမ်းကျင်သူတချို့ကတော့အခုလိုသတိပေးမှုတွေဟာနောက်ကျနေပြီလို့ပြောနေကြပါတယ်ရှင်။
တောင်ကိုရီးယားမှာတော့2019ခုနှစ်တုန်းကမြောက်ကိုရီးယားနှစ်ဦးကိုအတင်းပြန်ပို့ခဲ့တာကဖွဲ့စည်းအုပ်ချုပ်ပုံကိုချိုးဖောက်တာပါလို့ဆက်ဆွဲမှုတွေထွက်လာပါတယ်။လူသက်မှုတန်တရားနဲ့ဖန်ထားတဲ့မြောက်ကိုရီးယား၅ဖန်သမားနှစ်ဦးကိုတောင်ကိုရီးယားစုရကမြောက်ကိုရီးယားကိုသူတို့ဆန္ဒမပါဘဲအတင်းတရွတ်တိုက်ဆွဲဖို့ပြန်ပို့တဲ့ပုံတွေထွက်ပေါ်လာပြီးမှအခုလိုဆက်ဆွဲလာတာပါ။တောင်ကိုရီးယားရဲ့မြောက်ကိုရီးယားနဲ့ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကနေဒီပတ်ထဲမှာပဲအခုလိုနေဆက်ဖြတ်ပြန်ပို့တာကိုအတင်းညှင်းဆန်ရုန်းကန်နေတဲ့ပုံတွေကိုထုတ်ပြန်ပေးလိုက်တာပါဒီတပ်ပုံတွေကြောင့်တောင်ကိုရီးယားအနေနဲ့ထွက်ပြေးလာတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုအကာအကွယ်ပေးရမယ့်တာဝန်ကိုချူဖောက်ရာရောက်တယ်လို့ပြည်တွင်းနိုင်ငံရေးစက်ကုံမှဆွဆွဲလာကြပါတယ်ကိုရီးယားလူခွင့်အဖွဲ့အများပြားကလည်းအခုလိုပြန်ပို့မှုဟာနိုင်ငံတကာဥပဒေတွေချူဖောက်တာအပြင်မြောက်ကိုရီးယားတွေကိုတောင်ကိုရီးယားနိုင်ငံသားဖြစ်အသီးမဲ့ပြုတဲ့ဖွဲ့စည်းအုပ်ချုပ်ကုံပုံကိုပါချိုးဖောက်တာဖြစ်တယ်လို့ဆက်ဆဲနေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့တော်မီဂျာတာရင်းနေညနေပိုင်းကပုံမိုကျဲပြန့်ခဲ့တဲ့အတွက်ဒေသခံတွေဘေးကင်းရာပြောင်းရွှေ့ခဲ့ကြရပါတယ်ဆာထရာကန်ကောင်တီမှာဂျာတာရင်းနေကစတင်လောင်ကျွမ်းတဲ့မီးဟာအချိန်တိုအတွင်းမှာပဲ120ဟက်တာအထိပြန့်နှံ့လောင်ကျွားပြီးတော့လူနေအိမ်တချို့နဲ့စိုက်ခြံတချို့ပျက်စီးခဲ့ပါတယ်အဆောက်အဦ12ခုပျက်စီးတယ်လို့ကယ်လီဖိုးနီးယားမီးသတ်ဌာနကပြောပေမဲ့နေအိမ်ဘယ်နှလုံးပါသွားတယ်လဲဆိုတာအတိအကျမပြောပါဘူးည7နာရီခွဲချိန်လောက်မှာတော့မီးကို25ရာခိုင်နှုန်းလောက်ထိနိုင်ခဲ့တယ်လို့ပြောပါရရှင
်ဒါကတော့မဆုမြတ်မုံနဲ့ကိုဝင်းမင်းတို့ကတောက်ကြညသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်မကြာခင်မှာတော့နိုင်ငံရေးအကျဉ်းသားတွေဟာသူတို့မိသားစုတွေနဲ့တွေ့ဆုံခွင့်မရတဲ့အခြေအနေကိုကြားဖို့ရှိပါတယ်အခုတော့ပြပချင်းငွေပေးချေမှုတွေကိုဆိုင်းငံ့ထားဖို့စစ်ကောင်စီဗဟိုပန်ညွှန်ကြားလိုက်တဲ့အပေါ်မှာတုံ့ပြန်ချက်တွေကိုကြည့်ရအောင်ပါပြပချင်းငွေကိုယူထားတဲ့ပြည်ရင်းလုပ်ငန်းရှင်တွေအနေနဲ့လက်တလုံးမှာချင်းငွေပြန်မဆက်သေးပဲခိတဆိုင်းငံ့ထားဖို့မြန်မာဗဟိုပန်ကပြည်ရင်းပုဂ္ဂလိကဘဏ်တွေကိုဇူလိုင်23ရက်နေ့စွဲနဲ့ညွှန်ကြားချက်ပေးပို့ထားပါတယ်။နိုင်ငံရေးစီးပွားရေးလေ့လာသူတွေကတော့ဗဟိုဘဏ်ဟာနိုင်ငံတွင်းအမေရိကန်ဒေါ်လာငွေအကျပ်အတည်းကိုညီမျိုးစုံနဲ့ဖြည့်ရှင်းနေပုံရတယ်လို့ပြောပါတယ်။နိုင်ငံရေးမတည်ငြိမ်မှုနဲ့စီးပွားရေးကျဆင်းမှုကြားမှာနိုင်ငံသားငွေရှာပမှုကစစ်ကောင်စီအစိုးရအတွက်အကျပ်အတည်းတစ်ခုဖြစ်လာနေတယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင်။
ဒီပါကနေပုံစံမျိုးမျိုးနဲ့ချင်းငွေယူလာတဲ့ပြည်တွင်းလုပ်ငန်းရှင်တွေကသူတို့ပြန်ပေးရမယ်အတိုးနဲ့အရင်းကိုလက်တလုံးမှပြန်မပေးသေးပဲဆိုင်းငံ့ပေးတော့ဘူးဗဟိုဘဏ်ကကြာတပတိနေ့ကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်နိုင်ငံတွင်းပြည်ပတိုက်ရိုက်ရင်းနှီးမြှုပ်နှံမှု၁၀ရာခိုင်နှုန်းနဲ့အထက်ရှိတဲ့လုပ်ငန်းမှန်သမျှနိုင်ငံခြားငွေကန့်သတ်ချက်တွေကနေကင်းလွတ်ခွင့်ပြုမယ်ဆိုတဲ့ညွှန်ကြားချက်ကိုဗဟိုဘဏ်ကပယ်ဖျက်ပြီးတဲ့နောက်မှာအခုလိုညွှန်ကြားချက်အစ်စ်တွေထုတ်ပြန်လာတာပါဧပြီလကစလို့အမေရိကန်ဒေါ်လာကို မြန်မာငွေ1850ကျပ်အဖြစ်ဗဟိုဘဏ်ကပုံတည်တတ်မှတ်ခဲ့တယ်လို့နောက်ပိုင်းမှာလည်းနိုင်ငံခြားငွေကြေးအထူးသဖြင့်အမေရိကန်ဒေါ်လာနဲ့ဆက်စပ်တဲ့ထုတ်ပြန်ချက်တွေဟာစီးပွားရေးလုပ်ငန်းရှင်တွေအတွက်ကမောက်ကမနိုင်လွန်းတယ်လို့စီးပွားရေးပညာရှင်တို့ကပြောပါတယ်ဒီအခြေအနေတွေကိုအားလုံးခြုံကြည့်မယ်ဆိုရင်ဗဟိုဘဏ်မှာအမေရိကန်ဒေါ်လာအရန်ငွေခက်ခဲနေပြီဆိုတာရေဘူးကပြောနိုင်ကြောင်းပြည်သူ့ရေးရာမူဝါဒလေ့လာသူတို့ကဗီဒီယိုကိုပြောပါတယ
်ဒါကအရှင်းငွေလို့တော့ပါလေဟိုဗဟိုဘဏ်မှာအရန်ငွေဘယ်လောက်ရှိသေးလဲဆို6000လို့ပြောတော့တန်း6000ပေါ့နော်ဒါမလို့ဗဟိုဘဏ်ထုတ်ရောင်းတဲ့ပတ်စံရောပါရောညာရောဒီဟိုဟာလေးဆိုရင်ခုလောက်ဆိုရင်3000လောက်များကျန်တော့မလားပေါ့တကယ်တော့ပိုးပန်းမှာတကယ်တော့အထားမှာ6လစာလုံးထားပါလေ IMF တို့ပါလို့စီမီစီကန်းနေဆိုရင်တော့အရန်ငွေကအဲ့လောက်ရှိရမယ်ပေါ့ဘယ်သူမှစဉ်းစားရတော့ဝါဘန်းကိုပေါ့တော့မှအတိအကျမသိဘူးလို့သူတို့ပြောနေကြတာ။အဲ့တော့ခံမှန်းတာကိုထင်တာတော့ပိုးပန်းမှာတော့ငွေနေနေလို့ပေါ့
မြန်မာနိုင်ငံကပီရီလင်္ကာနိုင်ငံနဲ့အခြေအနေချင်းစင်တူနေတာတွေရှိတယ်လို့သူကပြောပါတယ်။နှစ်ပေါင်း80ထဲမှာအစိုးရဆုံးစီးပွားရေးအကြက်တဲနဲ့တွေ့ကြုံနေရတဲ့အတွက်ဒီပကျွေးမိတွေအားလုံးကိုစိုင်းငံ့ထားမယ်ဆိုပြီးတိရီလင်္ကာအစိုးရကဧပြီလ14ရက်မှာထုတ်ဖော်ပြောခဲ့တာပါနိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ IMF နဲ့လည်းဆွေးနွေးတာတွေလုပ်ခဲ့ပါတယ်အဲဒီနောက်အထွေထွေအကြက်တဲကိုမခံမရနိုင်တော့တဲ့ပြည်သူတွေဟာတိရီလင်္ကာသမ္မတနန်းတော်ကိုတင်ပိုက်ခဲ့ပြီးသမ္မတဂူဒါဘာယာရာကာပက်ဆာလည်းယာဒူးကနေဆင်းပေးလိုက်ပါတယ်ဗဟိုဘဏ်ရဲ့နိုင်ငံခြားငွေထိန်းချုပ်မှုကြောင့်ပြည်တွင်းလုပ်ငန်းတွေမှာ informal market လို့ခေါ်တဲ့တရားဝင်စီးပောင်တွေအောက်ကကင်းလွတ်နေတဲ့စီးပွားရေးလုပ်ငန်းတွေစီပြန်ပြီးခြေဦးလှမ်းနိုင်တယ်လို့စီးပွားရေးပညာရှင်တို့ကမြင်ပါတယ်။ဒါကြောင့်လဲတီးလင်္ကာလိုအခြေအနေမျိုးထိတော့မဖြစ်ဘူးလို့ယူဆမှုလည်းရှိပါတယ်။စီးပွားရေးလုပ်ငန်းတွေအနေနဲ့သူတို့ရက်တီနိုင်ဖို့ရခင်တုန်းကရှိခဲ့တဲ့တရားမဝင်ကုန်သွယ်မှုမျိုးဘက်ကိုပြန်ပြီးဥတည်သွားနိုင်တယ်လို့စီးပွားရေးပညာရှင်တို့က VO ကိုပြောပါတယ်
။ကြာလာတော့အခါကျတော့အဲ့တော့ဒီလင်္ကာဖြစ်လို့ကိုစားဖို့သုံးဖို့တော့ဘယ်ကနေဝင်မှမသိဟိုဝယ်ဖို့ပတ်စံမရှိတာမျိုးဖြစ်လာနိုင်တယ်ပေါ့သို့တော်ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကဒီလင်္ကာလည်းမတူတာကျွန်တော်ဘာလဲဆိုတော့ကျွန်တော်တို့က illegal trade တွေလည်းအများကြီးရှိတယ်ကျွန်တော်တို့ trade China တို့ Thai တို့နဲ့ဒါပုံမှန်အရင်ကရှိနေတဲ့ဟာဆိုတော့ဒီကနေပြီးတော့တရားဝင်ပို့လို့မရလဲတရားဝင်ပို့လို့ရမယ်ဒီလမ်းတွေကျွန်တော်တို့မှရှိတာပေါ့ဆိုတော့အဲ့ဒီနေလမ်းတွေနဲ့ပဲစီးပွားရေးကပြန်ပြီးတော့ထင် informal market နဲ့ပေါ့နော်ဆိုတော့ informal economy ကအရင်ကလေးကလည်းဒီလိုပဲသွားကိုယ်တိုင်လိုပဲပြန်သွားမယ်ခြင်းရောရှိတာပေါ့
မြမငွေကြေးကဏ္ဍပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးကမ္ဘာဘဏ်ကအခုဇွန်လ8ရက်မှာအစီရင်ခံစာတစ်ခုထုတ်ပြန်ခဲ့ပါတယ်ဆယ်နှစ်တာအတွင်းမြန်မာနိုင်ငံကငွေကြေးနဲ့ဗန်နိုင်းမှာပိုပြီးပွင့်လင်းမြင်တာမျှတတဲ့စီးပွားရေးတစ်ခုဖြစ်လာခဲ့ပေမဲ့ကိုဗစ်နဲ့လက်ရှိနိုင်ငံကြောင့်နောက်ကျောင်းပြန်လည်နိုင်တဲ့စိန်ခေါ်မှုနဲ့ကြုံနေရတယ်လို့ကမ္ဘာဘဏ်ကသုံးသပ်ထားပါတယ်ခင်ဗျာ
ကိုစံကြပါရှင်တောက်ကြညာချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။မကြာခင်မှာတော့ကယားနဲ့ချင်းပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်တွေကိုပြောပြမှာပါ။အခုတော့ဒီထောင်ကျတဲ့ဒီနိုင်ငံရေးအကျဉ်းသားတွေဟာသူတို့မိသားစုတွေနဲ့တွေ့ဆုံခွင့်မရသေးတဲ့အခြေအနေကိုပြောပြမှာပါရှင်။ဆီယနာသိမ်းပြီးတဲ့နောက်ထောင်ဒဏ်အသီးသီးချမှတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသားအများစုဟာတက်ဆိုင်ရာမိသားစုတွေနဲ့အခုချိန်ထိလူချင်းတွေ့ခွင့်မရကြသေးပါဘူး။နိုင်ငံတဝန်းမှာကိုဗစ်စီကံဖြေလျှော့နေပေမဲ့လည်းအချင်းဦးစီးဘက်မှာတော့ဖြေလျှော့ဖို့အစီအစဉ်မရှိဘူးဆိုတာကြောင့်ဒီထောင်ကျနိုင်ငံရေးအချင်းသားတွေမိသားစုတွေနဲ့တွေ့ဆုံခွင့်ကအလံဝေးနေသေးပါဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညုံကပြောပြမှာပါရှင
်နိုင်ငံရေးအချင်းသားအများစုဟာဆက်အနာသိမ်းပြီးတဲ့နောက်ဖမ်းဆီးထိန်းသိမ်းခံပြီးတော့ဥပဒေပုံမှန်အမျိုးမျိုးနဲ့ပြစ်ဒဏ်တွေချမှတ်ခံထားရပေမဲ့ဖန်စီခံအချိန်ကနေအခုပြစ်ဒဏ်ချမှတ်ခံပြီးချိန်အထိကိုမိသားစုတွေနဲ့လူတွေတွေ့ဆုံခွင့်တွေမရကြပါဘူး။ကိုဗစ်ကပ်ပြီးစီးပင်းနဲ့အညီအကျဉ်းသားတွေလူတွေတွေ့ဆုံခွင့်တွေကိုကန့်သတ်ပိတ်ပင်ထားတာလို့သိရပေမဲ့တနင်္ဂနွေလအတိုင်းတာမှာတော့ကျောင်းတွေကိုပြန်ဖွင့်၊လုပ်ငန်းခွင်တွေပြန်ဖွင့်၊နိုင်ငံတကာခီးတော်လာခွင့်တွေပြန်ဖွင့်ပြီးတော့ကိုဗစ်ကပ်ပြီးစီးပင်းတင်းကျပ်မှုတွေကိုပြန်လျှော့ပေးနေပါတယ်။အမည်မဖော်လိုတဲ့အကျဉ်းစီးဌာနဒုတိယညွှန်ကြားမှုချုပ်အဆင့်ရှိသူတူကတော့အကျဉ်းစီးဌာနအနေနဲ့ကပ်ပြီးစီးပင်းဖြေလျှော့ပြီးတော့လူတွေတွေ့ဆုံခွင့်တွေပြန်ပေးဖို့အစီအစဉ်မရှိသေးဘူးလို့ VOA ကိုပြောပါရတယ်။
လုံးလုံးစေကြတော့ကျွန်တော်တို့ကနေပြီးတော့ဆောင်ရွက်ပေးခြင်းနဲ့စိတ်လည်းရှိပါတယ်။လုံးလုံးစေကျမ်းမာရေးနဲ့အခြေအနေတွေရတော့ကျွန်တော်တို့ကလုပ်ပြီးလို့မရသေးပါဘူး။အခုလက်ရှိကျမ်းမာရေးကအခုကျွန်တော်တို့ကကိုဖြစ်ကိုကျွန်တော်တို့ကပြောတာကကြောက်သွားပြီးငြိမ်သွားပြီးတက်တာသွားပြီးဆိုပြီးတော့အခုနောက်ထပ်ကသူ့ရဲ့မျိုးရေးတွေကဟိုဘက်ကပေါ်လာလဲဒီဘက်ကပေါ်လာလဲဖြစ်တဲ့အချိန်မှာအရက်ချင်းကသက်သနာမရှိဘူးမယ်ကျွန်တော်တို့နေရာကျတော့ပြားတဲ့ပုံကြီးယူဆိုင်ပြရပါလေ။အဲ့ဒါကိုဆိုလိုတာပါ။
ပြည်ထောင်ချပီးသားအများစုကိုထောင်စာပါဆယ်ပို့ကွင့်ပေးခဲ့ပေမဲ့မိသားစုတွေနဲ့တွေ့ဆုံခွင့်ကတော့ကတ်တပ်ပိတ်ပင်ထားဆဲပါအခုလိုမျိုးလူတွေတွေ့ဆုံခွင့်မပေးတဲ့အချိန်မှာပဲအချင်းအောင်တွင်နိုင်ငံချင်းသားတွေကိုတိုက်ပိတ်တာရိုက်နှက်တာစတဲ့သတင်းအမျိုးမျိုးကြောင့်မိသားစုအဝင်တွေအဖို့စိုးရိမ်မှုတွေတိုးလာနေပါတယ်88မျိုးဆက်ကျောင်းသားခေါင်းဆောင်တူလည်းဖြစ်စစ်ကောင်စီဘက်ကနေပြီးတော့တည်ထောင်ချမှတ်ထားတဲ့ကိုကျော်မင်းယူခေါ်ကိုချင်းမီဆိုလို့ရှိရင်ဖန်စီချိန်ကစပြီးတော့ဒီကနေ့အထိမိသားစုဘက်ကပစ္စည်းနဲ့စေဝါပို့ခွင့်မရသလိုအခုချိန်ထိကိုဘာမှထင်းသိမ်းထားလဲဆိုတာကိုတော့မသိရဘူးလို့မိသားစုဝင်တွေဘက်ကပြောပါရယ်ကိုချင်မီရဲ့ဇနီးတဲ့လည်းဖြစ်နိုင်ငံချင်းသားဟောင်းနဲ့ဒီမိုကရေစီရေလှှရှားမှုခေါင်းဆောင်တူလည်းဖြစ်တဲ့မန်နီလာတိန်ကတော့ထောင်ထဲဖိနှိပ်မှုတွေကိုဖုံးကွယ်ခြင်းလို့အခုလိုကန့်သက်ပိတ်ပင်နေတာလို့ပြောပါရယ
်လက်နေရာမှာပဲရောက်ရောက်လူတယောက်မှသူ့အခွင့်အရေးနဲ့သူရှိပါတယ်သူ့တန်ဖိုးနဲ့သူရှိပါတယ်အော်ဒီထောင်ထဲမှာရောက်နေတဲ့သူတွေအားလုံးကလည်းသူတို့ရဲ့ရပိုင်ခွင့်အခွင့်အရေးဆိုတာရှိပါတယ်အကျဉ်းသားအခွင့်အရေးလည်းရှိပါတယ်ဒါပေမဲ့ဒီဟာတွေအားလုံးကိုစစ်ကောင်စီကတခုမှလွတ်ဆောင်ပေးခြင်းမရှိဘဲနဲ့အခုဆိုလို့ရှိရင်ကျွန်တော်ထောင်ထဲမှာရှိတဲ့လူတွေကျွန်တော်ရဲဘော်ကမန်ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြားသိရတဲ့အရာတွေကအရန်ကိုတို့ခက်ခဲကြရတယ်။ထောက်အာနာပိုင်ကြီးရဲ့ဆက်ဆံမှုတွေကလည်းတင်းတင်းတင်းဆက်တဲ့ဆက်ဆံမှုတွေရှိနေတာတွေကိုလည်းကျွန်တော်တို့ကြားသိရတယ်။မိသားစုနဲ့လည်းတွေ့ခွင့်မရဘူး။ဘယ်သူနဲ့မှတွေ့ခွင့်မရတဲ့အချိန်မှာလူမသိသူမသိသူတို့ရဲ့ကျွလွန်နေတဲ့လုံဆောင်မှုတွေကိုခက်ခါတလဲလဲပေါ့နော်။လုံဆောင်နေတာတွေကိုလည်းကျွန်တော်ကြားရတယ်အဲ့တော့လည်းကျွန်မအနေနဲ့အများကြီးစိတ်ပူမိပါတယ်ရှင်ဟုတ်ကဲ့
ပြည်ထောင်ချခံရတဲ့သတင်းတောက်တူရဲ့ဖခင်ကလည်းကိုဗစ်ကူးစက်မှုတွေကြာဆင်းလာတာမို့လို့တားဖြစ်သူနဲ့တွေ့ခွင့်ရဖို့သူ့အနေနဲ့မျှော်လင့်နေပါတယ်
ခု24ရက်နေ့ဆိုရင်3လပြည့်ပြီပေါ့အရင်မဲနေ့ထောင်မှာဒါပေမဲ့အပြင်းလူနဲ့တော့လုံးဝတွေ့ခွင့်မရှိဘူးသူကတော့ကိုဗစ်အကြောင်းပြထားတယ်ပေါ့လေသူတို့လှုပ်ရှင်တာလှုပ်လို့ရနေတဲ့အချိန်ပဲဗျာကိုရီးယားဘာပြောလို့ရခံစားရတာတခုပဲရှိတော့
ပုံမှန်အတိုင်းပြောင်းလဲချက်ရဆိုရင်တော့ထောင်ကျပြည်သားကျင်းသားတွေဟာမိသားစုနဲ့ပုံမှန်တွေ့ခွင့်ရမှာဖြစ်ပေမဲ့ကိုဗစ်ကန့်သက်ချက်စီးမြင်တွေအရဒီအခွင့်အရေးကိုတားမြစ်ခံထားရပါတယ်နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့စီးရင်ရအနာသိမ့်ပြီးချိန်ကနေအခုဇူလိုင်လ17ရက်နေ့ထိဖမ်းဆီးထိန်းသိမ်းခံထားသူ15,000နီးပါးထဲမှာ1,500နီးပါးဟာပြည်တံတွေချမှတ်ခံရပြီးဖြစ်ပါတယ်ဒီထက်မှာတော့အသက်18နှစ်အောက်အရွယ်ကလေး2ဦးအပါအဝင်အယောက်150နီးပါးကိုတည်ထောင်အသီးသီးချမှတ်ထားပါတယ်ခင်ဗျာ
ကိုသားညုံပါရှင်ဇူလိုင်လဒုတိယပတ်အတွင်းကယားပြည်နယ်ကမြို့နယ်3ခုမှာတိုက်ပွဲ4ချိန်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်က4ကြောင်းနဲ့ပါတိုက်ခိုက်ခဲ့တယ်လို့ KNDF ကဒီကနေ့ထုတ်ပြန်ထားပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့မအေးတန်နာကျော်ကပြောပြမှာပါရှင
်ဇူလိုင်လ14ရက်ကြာသပတေးနေ့ညနေပိုင်းလောက်ကဒီမော့ဆိုမြို့နယ်ဥခူရီကျေးရွာအနီးမှာ KND ပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီကြမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ကပြောပါတယ်စစ်ကောင်စီတပ်တွေဟာဒေသခံနေအိမ်တွေမှာတက်ဆွဲနေထိုင်နေတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်နိုင်တဲ့အခြေအနေဖြစ်နေတယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကဆိုတာပါ
တက်ကွာတော့အဆင်မြင့်ဖြစ်နိုင်ပါတယ်သူလည်းတော့ဒီစံဖက်ကြီးကောင်စီလည်းဟိုကင်းဘုတ်ကိုချထားတာရှိတယ်နောက်ရွာထဲမှာပေါ့နော်စီတူဒီဆိုအိမ်မှနေထားတာရှိတယ်လေဟိုတက်ကွာတော့သူကြည့်ကြတော့အများအောင်တို့ဖြစ်တယ်တခါလေဒီစနိုက်ပါနဲ့တက်ဆုံးကြည့်တယ်တော့ပါတော့ပေါ့နော်ကျွန်တော်တို့ပြန်တယ်ဒီ line ပေါ်မှာတော့သိမတင်ဘူးပေါ့နော
်ဇူလိုင်14ရက်ကြာသပတေးနေ့မော်လယ်ပိုင်းမှာဖရူဆိုမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ညနေပိုင်းမှာတော့ဒီမော်ဆိုမြို့နယ်ဥခူရီကျေးရွာနေမှာတိုက်ပွဲဖြစ်ပွားခဲ့တာလို့သိရပါတယ်ဇူလိုင်12ရက်နေ့မနက်ပိုင်းကတော့ဒီမော့ဆိုမြို့နယ်ဒေါန်ခါကျေးရွာကနေပြီးတော့ပူဖားကျေးရွာဘက်ဦးတည်လာတဲ့စစ်ကောင်စီထောက်ပို့ရဲ2စင်းကိုဒေသခံကာကွယ်ရေးတပ်တွေကကြားဖြတ်တိုက်ခိုက်ခဲ့တာပါအလားတူဇူလိုင်လ17ရက်နေ့ညနေပိုင်းမှာသေးဆူလဲကျေးရွာတဝိုင်းထိတွေ့မှုတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဇူလိုင်10ရက်နေ့ကဘော်ခဲမြို့နယ်နန်းဖဲကျေးရွာနေစစ်ကောင်စီရဲ့မစလောင်းတောင်ကုန်းစခန်းကို KND တပ်မတော် KA နဲ့ KNDF တို့ကတိုက်ခိုက်ခဲ့လို့ဆိုပါတယ်အဲ့ဒီတိုက်ပွဲတွေအတွင်းမှာတော့စစ်ကောင်စီဘက်ကထိခိုက်မှုများတာကြောင့်စစ်ကောင်စီကလက်နက်ကြီးနဲ့လေကြောင်းအသုံးပြုပြီးတော့တိုက်ခိုက်ခဲ့တယ်လို့ KNDF ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘော်ခဲမြို့နယ်နန်းဖဲကျေးရွာအနီးတစ်ဝိုက်တိုက်ပွဲတွေကြောင့်လည်းကျေးရွာလေးရွာကထောင်ထဲချီတဲ့ဒေသခံတွေနေရက်ဆုံခွာပေးလို့ရကိုထွက်ပြေးကြရတာလဲအခုဆိုရင်9လရှိလာပါပြီ။အခုလိုမျိုးအိုးအိမ်ဆုံခွာထွက်ပြေးကြရတဲ့စစ်ပြေးရှောင်တွေအတွက်အလူရှင်တွေမရှိလို့စာဝင်နေရေအခက်အခဲဖြစ်နေလို့နန်းဖဲရွာကစစ်ဆောင်တူကပြောပါရင
်မပြနိုင်ဘူးဆိုတော့နန်းဖဲရွာမှာကျတော့ပိုက်ပွဲကနိခိုင်နိခါဖြစ်တယ်လေရွာထဲမှာဖြစ်နေတော့အခက်အခဲတော့ရှိတာပေါ့စာဝင်နေရေကလူအပ်တာတော့အဆုံးပဲပေါ့အခုကျမတို့ဘယ်လိုပြောမလဲအောက်ဖက်ပါအရှိတ်ဖက်ပိုင်းကိုပြေးတာပေါ့အဲမှာတော့ပိုခက်ခဲတယ်အလူရှင်တွေလည်းမလာမှကြဘူးအခက်အခဲအင်းကြီးကြောင့်ဒီနန်းဖဲကိုကြော်ဖြတ်လာရတာအဆင်မပြေဘူးပေါ့နော်
Timasu Pidu Gagway yet Pianjae Dawan Gangaro, through cigar Guni down Lari, Sepi Soundigo, Sien Puzubio, a look and Pier Shembe Amushi Elu Suari. Didang and Pidu Gawai Dadrin in a Sebedo Kade Ridre, Jemma Yi Pinayene, Sawin Ni Ridre, Danitla, Guni Sound Yapini Lule, Piawari Shi.
မဲအီတနာကြပါရှင်ကြရပြင်းနယ်ကတိုက်ပွဲတွေရဲ့အခြေအနေပြည်နယ်မှာချင်းပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါချင်းပြည်နယ်ဟာခါပလန်ဂျာကချွန်ကျုံကျေးရွာအနီးတစ်ဝိုက်မှာချင်းကာကွယ်ရေးတပ်နဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်ပွားနေပြီးတော့လူနေအိမ်တွေမိရှုခံနေရတယ်လို့ဒေသခံတွေကVOA ကိုပြောပါတယ်စစ်ကောင်စီတပ်တွေရွာထဲမှာရှိနေတာကြောင့်ဒီရွာလုံးကျွတ်ထွက်ပြေးနေရတယ်လို့လည်းပြော
ရဲ့မင်းညကလေးကလူနေအိမ်တွေကိုစစ်ကောင်စီဘက်ကမီးရှို့နေပါတယ်ဒီကနေ့နေ့လယ်ပိုင်းအချိန်ထိလည်းမီးလောင်နေတော့မယ်လို့ဒေသခံပြည်သူတွေကပြောပါတယ်လူနေအိမ်ခြေ20ဝန်းကျင်မီးရှို့ခံရပြီးတော့စစ်သားတွေရောက်မလာခင်ကလေးကတရွာလုံးထွက်ပြေးတိမ်းရှောင်နေကြရတယ်လို့ချင်းလူခွေအဖွဲ့ CHRO ရဲ့အမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်ကပြောပြပါတယ်
အင်းချေပေါင်းဒီစလောက်တော့မီးလောင်သွားပြီအာတရွာလုံးထပ်ပြေးသွားကြစစ်ကောင်စီကလာမှတရင်ကြဒီတော့တခါလေးထပ်သွားကြတာသူတို့
ချင်းပြည်နယ်လိုင်လင်းမီမြို့နယ်ကနေမတူပီမြို့နယ်ဘက်ကိုခြိတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ချင်းပြည်သူ့ကာကွယ်ရေးတပ်တို့ကြားမှာဇူလိုင်လ6ရက်နေ့ကလေးကတိုက်ပွဲတွေဖြစ်ပွားနေတာပါအဲ့ဒီကနေတဆင်ချင်းစီစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးတွေဝင်လာပြီးတော့ဇူလိုင်လ14ရက်မနေ့ညကနေစပြီးချွန်ကျုံရွာအဝင်မှာနှစ်ဖက်တိုက်ပွဲဖြစ်ခဲ့တယ်လို့ချင်းလန်း Joint Defense Committee ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်စစ်ကောင်စီတွေကချွန်ကျုံရွာအဝင်မှာပဲအိတ်တယ်ဒီမနေ့ကနေစပြီးတော့ကျွန်တော်နဲ့စပစ်တယ်ပေါ့သူတို့ဘက်ကတော့ဒီနေ့ဆိုရှေ့ရက်တိုက်ပွဲတွေမှာတော့လူပေါင်း80လောက်တော့ကျတယ်လို့နောက်ပြီးတော့သူတို့ရဲ့အလောင်းတွေ PC ကြံခဲ့တဲ့အားတွေကကျွန်တော်တို့ရှိပါ data တွေအကုန်လုံးရှိပါတယ်နောက်ပြီးတော့မင်းညဆိုရင်လည်းကျွန်တော်တို့ခုနကကြီးတိုက်တဲ့အချိန်မှာသူတို့အိမ်ထဲမှာလောင်းထားပြီးတော့အဲ့လိုမျိုးရှူတဲ့ဟာကိုကျွန်တော်တို့တပ်သားတွေကအဲ့လိုမျက်မြင်ကိုတွေ့အားတွေလည်းရှိတယ်ဆိုတော့လောလော safety တော့ကျွန်တော်တို့ဘက်ကအကြဆုံးကတယောက်ပဲရှိတယ်ဒဏ်ရာကတော့9ယောက်အသေးစားပေါ့နော်အကြီးကတော့တရားပဲရှိတယ်
တိုက်ပွဲဖြစ်ပွားတဲ့လမ်းကြောင်းတစ်လျှောက်မှာဒေသခံပြည်သူတွေဟာထွက်ပြေးတိမ်းရှောင်နေရတယ်လို့ဆိုပါတယ်အခုလည်းချွန်ကျုံကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားနေလို့ဒေသခံတွေရှောင်တိမ်းနေကြရတယ်လို့ချင်းလန်း Joint Defense Committee ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်ကလေးပကံနေအဲ့လိုဖလားကနေဟာခါလို့တဆင့်ပြီးတော့တဆင့်သွားတာပေါ့နော်မင်းညကနေဆက်ပြီးတော့ဒီနေ့ထိပေါ့အဲ့ဒါကတော့ချွန်ကျုံသားတစ်ဖွဲ့မှာဖြစ်နေတဲ့အနေထားရှိတော့ကဲချွန်ကျုံကိုဟာသူတို့ကဒီမှာထားတယ်လို့မဟုတ်ပဲနဲ့သူတို့ဘက်ကအကြာရှုံများတယ်ဆိုတော့သူတို့ကမီးရှို့တဲ့ပုံစံဖြစ်နေတယ်ချွန်ကျုံကလည်းတော်တော်လေးကြီးတဲ့ရွာပေါ့နော
်ချင်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဟာခါကာကွယ်ရေးအင်အားစုတွေဘက်ကတော့ဒီကနေ့ဇူလိုင်လ15ရက်နေ့မှာစစ်ကောင်စီနဲ့တိုက်ပွဲဖြစ်ကြရင်းနဲ့သူတို့ဘက်ကတဦးကြဆုံးခဲ့တယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင်
မဆုမွန်ပြောပြသွားတာပါမကြခင်မှာတော့တောက်ကြညာချမ်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအဲ့ဒီထဲမှာတော့အမေရိကန်ရဲ့ပထမဆုံးလူမဲအမျိုးသမီးတရားရုံးချုပ်တရားသူကြီးအကြောင်းပြောပြထားတဲ့အမျိုးသမီးကဏ္ဍကိုကြားဖို့ရှိပါတယ်ရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေရုပ်သံအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်။ VOA မြန်မာပိုင်းကိုဆက်သွယ်မယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါရရှင်။ VOA မြန်မာပိုင်းကနေမြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီအထိ Washington DC ကနေတိုက်ရိုက်တင်ဆက်နေသလိုညချမ်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတိုက်ရိုက်တင်ဆက်နေပါရရှင်။
View American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ View ပေးတဲ့တည်းစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ View မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါ යි နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်နေပါ යි VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုဆက်လက်မဲ့တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာအမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်သိပ္ပံနဲ့ဤပညာစာရာတွေကိုနားဆင်ကြည့်ရှုရမှာပါပထမဦးဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါရှင်ပြည်ခဲ့တဲ့ဇွန်လ30ရက်နေ့ကအမေရိကန်တရားရုံးချုပ်မှာတရားသူကြီးအဖြစ်ကျန်းသစ္စာကျင်းပခဲ့တဲ့ကန်တကြီးဘရောင်းဂျန်ဆန်ဟာအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအာဖရိကနယ်ပွားအမျိုးသမီးတရားရုံးချုပ်တရားသူကြီးအဖြစ်သမိုင်းဝင်သွားပါပြီ။ဒါဟာဘလောက်ထိထူးခြားပါသလဲ။နိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်မှာလူမဲအမျိုးသမီးတရားသူကြီးနေရာရလာတဲ့အတွက်ဘလို့အပြောင်းလဲတွေဖြစ်လာနိုင်ပါသလဲ။တရားရုံးချုပ်တရားသူကြီးJustin Ha ဘလို့ပုံကူမျိုးဖြစ်ပါတယ်လေဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ပြထားပါရဲ့ရှင
် There's a path we must choose sometime Gotta stand up and fight sometimeI Ketanji Brown Jackson do solemnly swear
that I will support
Megan Bianzu ရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့တရားရုံးချုပ်မှာတာဝန်ထမ်းဆောင်မှုတရားသူကြီး Kennedy Brown Jackson ဇွန်လ30ရက်နေ့ကကျန်းသစ္စာကျင်းပခဲ့တာပါတရားသူကြီး Jackson ဟာ American ပြည်ထောင်စုရဲ့ပထမဆုံး Africa နယ်ပွားလူမဲအမျိုးသမီးတရားရုံးချုပ်တရားသူကြီးဖြစ်ပါတယ်တရားရုံးချုပ်မှာသူ့အရင်လူမဲတရားသူကြီး2ဦးရှိပေမဲ့လို့2ဦးစလုံးကအမျိုးသားတွေပါလူပြိုမျိုးသားတွေသာအဓိကနေရာယူခဲ့တဲ့တရားရုံးချုပ်မှာအမျိုးသမီးတဦးလည်းဖြစ်လူမဲတဦးလည်းဖြစ်တဲ့တရားသူကြီး Jackson နေရာရလာတာကအမေရိကန်သမိုင်းမှာတော့ထူးခြားတဲ့တိုးတက်မှုတစ်ခုပါပဲလို့ Hawaii အခြေစိုက် Asia Pacific Center for Security Studies လူမျိုးရေးဘာသာရပ်ဆိုင်ရာ Asia Pacific Center ကပမခဒေါ်မီမီဝင်းဘတ်ကပြောပါတယ
်ဟုတ်တယ်ဒီဥစ္စာပထမဆုံးဟိုလူမဲအမျိုးသမီးတွေအတွက်လည်းအရန်ကောင်းတယ်အမျိုးသမီးတွေအားလုံးနဲ့အတွက်လည်းကောင်းတယ်ဘာလို့ဆိုသူက၄ယောက်မြောက်ပေါ့နော်Supreme Court မှာเนาะလူ6ယောက်ရှိတယ်6ယောက်ထဲမှာ4ယောက်ကအမျိုးသမီးဆိုတော့တဝက်နာနေနေမြန်မာ US မှာလဲပေါ့เนาะအာဒီဟိုအမျိုးသမီးဆိုတာ 50-50 တဝက်ရှိတယ်ဆိုတော့လေဒီဥစ္စာ representation နဲ့ပတ်သက်ပြီးတော့အရန်ရေးကြီးတယ်ဘာလို့လဲဆိုတော့ဒီ democracy ဆိုရဲ့ဥစ္စာက representative government เนาะ representation ကအရန်လိုအပ်တယ်ကိုစားပြုမှုဆိုသူရဲ့ကိုစားပြုမှုကအမျိုးသမီးလဲပါတယ်အခုချိန်မှာဆိုလို့ရှိရင်အမျိုးသမီးတွေမှာပေါ့နော်ဒီပါလဲအမဲလူအမဲမျိုးရဲ့အာကိုစားလဲပထမဆုံးသူဖြစ်သွားတာ right ဆိုတော့ကြောင့်အရန်ရေးကြီးတယ်အာသူဝင်လာတဲ့ဥစ္စာတိုးတက်တယ်လို့ပြောလို့ရတာပေါ့နော်ဒီဥစ္စာဒီဥစ္စာ representation နဲ့ပတ်သက်ပြီးတော့ဒီဥစ္စာတိုးတက်သွားတယ်လို့ပြောလို့ရတယ်
တာဝန်ကအနားယူသွားတဲ့အသက်83နှစ်အရွယ်တရားရုံးချုပ်တရားသူကြီးစတီဖင်ဘရိုင်ယာရဲ့နေရာမှာတရားသူကြီးဂျက်ဆန်ကိုခန့်အပ်ဖို့သမ္မတဂျိုးဘိုင်ဒန်ကဒီနှစ်ဖေဖော်ဝါရီလမှာအဆိုပြုခဲ့ပြီးတော့လွှတ်တော်ကလည်းဧပြီလ9ရက်နေ့မှာအတည်ပြုလိုက်ကြပါအမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်ကွင်းနဲ့ကိုဝင်ဖျက်ချခွင့်လိုကိစ္စရပ်တွေမှာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့အငင်းပွားမှုတွေနဲ့ကွဲလွဲမှုတွေပြင်းထန်နေချိန်မှာတရားသူကြီးဂျက်ဆန်တရားရုံးချုပ်တရားသူကြီးအဖြစ်နဲ့တာဝန်စတင်ထမ်းဆောင်လာလည်းဖြစ်ပါတယ်နိုင်ငံတော်ဝန်တနက်ကင်အကြမ်းဖက်မှုတွေတိုးလာတဲ့အတွက်တနက်ကင်ဆောင်ခွင့်တွေကိုတင်းကျပ်ဖို့တောင်းဆိုလှုပ်ရှားမှုတွေပြင်းထန်လာပေမဲ့လို့တရားရုံးချုပ်ကတော့တနက်ကင်ဆောင်ခွင့်ဆိုင်ရာစီးမြင်တွေကိုမကြာခင်တုန်းကပဲဖြေလျှော့ပေးခဲ့တယ်လို့ကိုဝင်ဖြတ်ချခွင့်နဲ့ပတ်သက်လို့တော့နှစ်ပေါင်း90နီးပါးတရားဝင်ခွင့်ပြုလာခဲ့တဲ့ Roe v. Wade စီရင်ထုံးကိုပယ်ဖျက်ခဲ့ပါတယ်။ဒီလိုဆုံးဖြတ်ချက်တွေနဲ့ Conservative တရားသူကြီးအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်မှာလူနည်းစုဝင်လူမဲအမျိုးသမီးတရားသူကြီးတယောက်အနေနဲ့အပြောင်းလဲတွေဖြစ်လာအောင်လှုပ်ဆောင်နိုင်ပါမလား။ပမောက္ခဒေါ်မီမီဝင်းဘတ်ကအခုလိုသုံးသပ်ပါတယ
်။သူရှိလာတဲ့အတွက်နည်းနည်းပါးပါးတော့ပြောင်းလဲလာမယ်လို့ဗာလဲခံမှန်းလို့ရတယ်။ဒါပေမဲ့လည်းသူတယောက်ချင်းနဲ့လို့လို့မရဘူး။ဒီဥစ္စာကဆွဆာယတီတစ်ခုလုံးအတွက်နော်။ဒီတတိဟိုနည်းကိုဝန်ချဖို့အတွက်နဲ့ဒီဥစ္စာဟိုဗာလဲတနက်ကင်တဲ့ဥစ္စာတွေကဒီဥစ္စာဆွဆာယတီတစ်ခုလုံးကဖြစ်နေတဲ့ဥစ္စာဆိုတော့လေအဲကြောင့်မလို့ဒီမှာဒီမှာခုနပြောတာပေါ့နော်ဟိုဗါလဲလွတ်တော်မှလည်းလိုအပ်လာပြီ လွတ်တော်မှလည်းအမျိုးသမီးတွေအ ਨੇ ဆုံးတဝက်နော်ဒီ representation ကိုယ်စားလှယ်ပြုဖို့အတွက်ရန်လိုအပ်လာပြီအဲ့လိုနားရောက်တော့မှအမျိုးသမီးတွေရဲ့ right နဲ့ human rights တွေကိုပို့ပြီးတော့ဒီကနေပြီးတော့ဟိုပို့ပြီးတော့တိုးတက်အောင်လုပ်နိုင်မယ်လို့ထင်တယ်နော်ဘာလို့လဲဆိုတော့အခုချိန်မှာဟုတ်တယ် Supreme Court မှာလည်းရပြီ Executive Branch မှာလည်းရပြီဒါပေမဲ့တခုကြာနေသေးတာကလွတ်တော်မှာဆိုတော့ကျမတို့ရဲ့ system ကပေါ့နော်ကျမတို့ရဲ့စနစ်ကဒီဥစ္စာ checks and balance အလုံးသုံးခုကိုခါတယ်မြင့်မြတ်တတ်တာလုပ်ရတဲ့အခါကျတခြား checks and balance တွေရှိနေတဲ့အခါကျတော့အဲဥစ္စာအရင်ဒီ representation အရင်ကြီးတယ်အဲ့ဒီ representation ကလည်းလူမျိုးရေရောဟိုနည်းအမျိုးသမီးရောပေါ့နော်နှစ်ခုလုံးပါအ ਨੇ ဆုံးတော့အမျိုးသမီး90ရာခိုင်နှုန်းရှိတဲ့အခါကျတော့90ရာခိုင်နှုန်းနောက်ပြီးတော့လူမဲတွေကလည်း US မှာ25ရာခိုင်နှုန်း30ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့အဲ့ဒီလွတ်တော်မှာလည်းဒီ25ရာခိုင်နှုန်း30ရာခိုင်နှုန်းလောက်လူမဲတွေရှိတယ်ပေါ့နော်တကယ်လို့ဒီစနစ်ကတကယ်မြင့်မြတ်တာဖြစ်တဲ့စနစ်ဆို
လက်ရှိတရားရုံးယုံတရားသူကြီး9ဦးမှာ6ဦးကတမန်ရိုးကြ conservative တရားသူကြီးတွေဖြစ်ပြီး liberal တရားသူကြီးက9ဦးသာရှိပါတယ်လက်လက်သွားတဲ့ liberal တရားသူကြီး Brian ရဲ့နေရာမှာနောက်ထပ် liberal တရားသူကြီးတဦးအနေနဲ့တရားသူကြီး Jackson ကအစားထိုးနေရယူတာဖြစ်လို့တရားရုံးချုပ်မှာအထွေးခေါ်ယူဆပိုင်းဆိုင်ရာဆုံးဖြတ်ချက်ကြီးကြီးမားမားပြောင်းလဲသွားဖို့ကတော့ဘယ်လိုကူနိုင်သေးပါဘူးလို့ပါမောက်ခဒေါ်မီမီဝင်းဘတ်ကပြောပါတယ်တကယ်လေလက်ရှိတရားသူကြီးအများစုနဲ့မတူတဲ့သူရဲ့နောက်ခံသမိုင်းကြောင်းဖြတ်တန်းမှုအထွေးချုပ်တွေအရာသူအစားထိုးဝင်လာတဲ့တရားသူကြီး Brian ထက်တော့ conservative အယူအဆတွေကိုပိုးပြီးအခြေတင်တုံ့ပြန်နိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ခွဲခြားဆက်ဆံခဲ့ရတဲ့လူနည်းစုဝင်အတိုင်းဝိုင်းကလာသူလည်းဖြစ်နောက်အမျိုးသမီးတယောက်လည်းဖြစ်တဲ့အတွက်လူမျိုးရေးအရာနောက်ချားမှကွဲပြားမှုအရာလူအများထက်သွင်းစဉ်းစားလို့မရှိတဲ့အချက်တွေအတွေးခေါ်ယူဆတွေနဲ့ခွဲခြားဆက်ဆံခံရသူတွေအတွက်တရားမျှတမှုရရေးကိုစားပြုနိုင်တဲ့တရားသူကြီးတယောက်ဖြစ်လာဖို့လေအမျိုးသမီးတွေနဲ့လူနည်းစုတွေကမျှော်လင့်ကြတာပါတရားသူကြီး Jackson ကတော့ဗတ်လိုက်မှုကင်းပြီးတရားလွတ်လပ်ရမယ့်တရားသူကြီးတယောက်ရဲ့တာဝန်ကိုသူအကောင်းဆုံးထမ်းဆောင်သွားမယ့်အကြောင်းတရားရုံးချုပ်တရားသူကြီးအဖြစ်သူ့ကိုတရားဝင်အတိအမှန်မပြုခင်ကတည်းကကတိပြုပြောခဲ့ပါတယ
် If I am confirmed I commit to you that I will work productively to support and defend the constitution and this
ကျမသာတရားရုံးချုပ်တရားသူကြီးအဖြစ်တည်ပြုခံရမယ်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း246နှစ်ကတည်တံ့ခဲ့တဲ့ခိုင်မာအားကောင်းတဲ့ American Democracy စနစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအကောင်းဆုံးထိမ့်သိမ်းကောက်ွယ်ဆောင်ရှောက်နိုင်အောင်ဆောင်ရွက်သွားမယ်ဆိုတာကိုကတိပြုပါတယ်။ကျမတရားသူကြီးတယောက်ဖြစ်တာဝန်ထမ်းလာခဲ့တာဟာဆယ်စုနှစ်တစုနီးပါးရှိပါပြီ။တီးကြလွတ်လပ်စွာယက်တီရမယ်ဆိုတဲ့တရားသူကြီးတယောက်ရဲ့တာဝန်ဝတ္တရားကိုအထူးအလေးနဲ့ထားပါတယ်။အမှုတွေကိုဗက်လိုက်မှုမရှိအချက်လက်တွေကိုအခြေခံပြီးတော့တုံ့သက်ဆုံးဖြတ်ရပါတယ်။တရားသူကြီးတယောက်ကျန်းသက်စာကျင်းဆိုထားတဲ့အတိုင်းအကြောက်တရားကင်းပြီးဗက်လိုက်မှုမရှိအောင်ဖြစ်ရတိုင်းမှာအချက်လက်တွေကိုအခြေခံပြီးတော့တုံ့သက်ဆုံးဖြတ်ပါတယ်
။ Harvard တက္ကသိုလ်ကနေဥပဒေပညာဘွဲယူခဲ့တဲ့တရားသူကြီး Jackson ဟာတရားရုံးချုပ်မှာသူအစားထိုးခတ်အပ်ခံရတဲ့တရားသူကြီး Stephen Breyer ရဲ့လက်အောက်ဝန်ထမ်းတယောက်ဖြစ်နေအလုပ်လုပ်ခဲ့ပူတဲ့သူပါ။Washington DC ခရိုင်တရားရုံးမှာ Federal တရားသူကြီးအဖြစ်2013ခုနှစ်ကနေ2021ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တယ်လို့အဲဒီနောက်ဒီ Washington DC မှာရှိတဲ့ Federal ယူကန်တရားရုံးတရားသူကြီးအဖြစ်လည်းတစ်နှစ်တာဝန်ထမ်းဆောင်ခဲ့မှုပါတယ်။ Federal တရားရုံးတွေအတွက်ပြည်ထောင်သတ်မှတ်ချက်ဆိုင်ရာညွှန်ကြားချက်တွေချမှတ်ပေးရတဲ့တရားစီရင်ဆိုင်ရာတရားလွတ်လပ်တဲ့ကော်မရှင်ကလည်းဒုတိယအကြီးအကဲတာဝန်ယူခဲ့မှုပါတယ်။ဆယ်စုနှစ်တစုကျော်တရားသူကြီးတာဝန်တွေကိုထမ်းဆောင်ခဲ့တဲ့အချိန်အတွင်းပြမှုတွေကိုကင်တွယ်ရမှာတညာလွန်းနေဆိုတဲ့ဝေဖန်ချက်တချို့ရှိပေမဲ့လို့အများစုကတော့တမတမက်ကြတဲ့တရားသူကြီးအဖြစ်နဲ့သူ့ကိုအတိအမှတ်ပြုကြပါဗျ။တရားသူကြီး Jackson ဟာလူမဲအမျိုးသမီးတွေအတွက်သာမကတခြားသောအမျိုးသမီးတွေအတွက်အားလုံးအတွက်လေးစားအတူယူစရာအမျိုးသမီးတစ်ယောက်ဖြစ်ပါတယ်လို့ဘောင်မခဒေါ်မီမီဝင်းဘတ်ကပြောပါဗျ။
US မှာဆိုလို့ရှိရင်အမဲတွေကပေါ့နော်။ဒီကျွံပြုတ်ခံခဲ့ရတယ်။ဆိုတော့အဲ့ဒီဘဝနေပြီးတော့ဒီနေ့အမြင့်ဆုံးရှိတဲ့ဒီဥပဒေနဲ့court supreme court ကိုရောက်တယ်ဆိုတာနဲတဲ့ကြိုးစားမှုမဟုတ်ဘူးပေါ့နော်ဒီဥစ္စာနောက်ပြီးတော့လည်းဟိုဗာလဲအဲ့ဒီထဲမှာအမဲတွေထဲမှာပို့ပြီးတော့ခံစားရတာကအမျိုးသမီးတွေအမျိုးသမီးတွေအရန်နှိမ်ခံရတယ်သူတို့ကအောက်ဆုံးမှာပဲနော်ဆိုအဲ့ဒီကနေပြီးတော့ဒီအပေါ်ထိကိုရောက်ဖို့အတွက်ကတော်တော်ဗာလဲဟို news နဲ့ပတ်သက်ပြီးတော့တော်တော်ကြိုးစားပြီးတော့ဖြစ်လာတာဆိုတော့လေအဲ့ဒီဥစ္စာအရန်အုံနေပါလေချီချူးစရာရှိတယ်ဂုံဘုတ်တင်နေအာနောက်ပြီးတော့ဟိုဒူဂျက်ဆမ်ညနေဇွဲပေါ့နော် ဇွဲနဲ့ပတ်သက်ပြီးတော့ဇွဲရှိနေလို့ရှိရင်အာဒီဒီတော်တော်များများအခက်အခဲတွေကိုကျော်လွှားနိုင်ပြီးတော့ဒီပန်းတန်ရောက်နိုင်နေဆိုတာဒီဥစ္စာသူကပြသွားတာပဲလေသူသူဒီကျောင်းသွားတဲ့အချိန်မှာဒီ Harvard တို့ဘာလို့သွားတဲ့အချိန်မှာအရန် discrimination ရှိတာအမျိုးသမီးအမဲအမျိုးသမီးတယောက်ကိုဒီလိုမျိုးဝင်နိုင်နေဆိုအရန်တော်တော့မှာသူတို့ဆိုတော့အဲ့ဒီဥစ္စာလည်းတော်တော်ငင်းပေါ့နော်ချီချီစရာကောင်းနေကုန်စရာကောင်းနေနောက်ပြီးတော့လည်းနမူနာယူစရာကောင်းနေလို့ပြောလို့ရတယ်
တရားသူကြီးဂျက်ဆင်အနေနဲ့ဇွန်လ30ရက်တရားဝင်တာဝန်ထောင်ချိန်ကနေတာဝန်ကနေအနားယူမဲ့အချိန်အထိတသက်တာတရားရုံးချုပ်တရားသူကြီးအဖြစ်နဲ့တာဝန်ထမ်းဆောင်သွားရတော့မှာပါ116ရောက်မြောက်တရားရုံးချုပ်တရားသူကြီးလည်းဖြစ်အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးလူမဲအမျိုးသမီးတရားရုံးချုပ်တရားသူကြီးဖြစ်တဲ့ဂျက်ဆင်ဟာတရားရုံးချုပ်မှာတာဝန်ထမ်းဆောင်တဲ့တတိယမြောက်အာဖရိကနယ်ပါးတစ်ယောက်ဖြစ်ပြီးအမျိုးသမီးတွေထဲမှာတော့စထမမြောက်ဖြစ်ပါတယ်သူရင်တရားရုံးချုပ်မှာရှိနေကြတဲ့တရားသူကြီးဆိုနီယာဆိုဒိုမာယာအယ်လီနာခန်ခန်နဲ့အေမီခိုနီဘရက်တို့နဲ့အတူတာဝန်ထမ်းရမှာဖြစ်ပါတယ်။ဂျန်နဲ့အမျိုးသမီးတရားသူကြီးနှစ်ဦးကတော့တာဝန်ကအနားယူသွားပြီဖြစ်တဲ့တရားသူကြီးဆန်ဒရာဒေအိုခေါ်နာနဲ့ကွယ်လွန်သွားပြီဖြစ်တဲ့တရားသူကြီးရူးသ်ဘေဒါဂင်းစပ်တို့ဖြစ်တဲ့ဆိုတာကိုတင်ပြရင်းဒီသတင်းပြန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝယ်ပြပါရှင်။ကျွန်မခင်ဗျပြပါရှင်။
ဒါကတော့မက်ခင်ဖြူထွေးအပတ်စဉ်တင်ဆက်နေတဲ့အမျိုးသမီးကဏ္ဍပါရှင်ဆက်လက်ပြီးတော့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ကိုကြည့်ကြရအောင်ပါနိုင်ငံသားသားပညာရှင်တွေကိုတရုတ်ကတရှိုးဖြစ်တိမ့်သွင်းတာနဲ့ပတ်သက်ပြီးစီစဉ်မဲ့အခြေအနေရွှေပြောင်းဝင်ရောက်သူမိသားစုဝင်တွေပြန်ဆုံစည်းနိုင်ဖို့တခါအရက်မရောက်တဲ့ဘားဆိုင်အကြောင်းစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါရရှင်
အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နဲ့နည်းပညာပိုင်းရှင်ပြရမှာအသာစီးရနိုင်မဲ့စီမီဥပဒေတွေချမှတ်ဖို့နဲ့ပတ်သက်ပြီးဝါရှင်တန်ကလွှတ်တော်အမတ်တွေကုလဆွေးနွေးနေကြတာပ
ါ Xi Jinping is watching us and hopes that we are unsuccessful
နည်းပညာပိုင်းနဲ့ပတ်သက်ပြီးဆွေးနွေးရမှာတော့သူတေသနလုပ်တဲ့တက်ဒိုရီရဲ့အရေးပါမှုကရှေ့တန်းရောက်လာပါတယ်စမ်းစစ်ချက်တွေအရနိုင်ငံတကာကလာတဲ့ကျောင်းသား၄ဦးမှာ၃ဦးကျော်နှုံးဟာသိပ္ပံနည်းပညာပိုင်းဆိုင်ရာကိုလေ့လာကြတာဖြစ်ပေမဲ့အမေရိကန်အရေးအတွက်ကတော့နည်းနေပါတယ်
။ Many of those graduates
PhD ပါရဂူပွဲအပါအဝင်ကျောင်းမိသားတဲ့သူအများများကနေထိုင်ခွင့်စီမီစီကံကြောင့်အမေရိကကနေပြန်သွားကြပါတယ်
။ဒါကြောင့် Congress အနေနဲ့သိပ္ပံနဲ့နည်းပညာဘာသာရပ်နဲ့ကျောင်းလာတက်တဲ့နိုင်ငံတကာကျောင်းသားကျောင်းသူတွေအမေရိကမှာဆက်အခြေချနေထိုင်နိုင်အောင်စီမင်းတွေဖြည့်လျှော့ပေးဖို့အမေရိကန်ထိပ်တန်းတပ်တမဟောင်းတွေကစုပေါင်းလက်မှတ်ရေးထိုးတောင်းဆိုရမှာ Kerry Benjamin လည်းပါဝင်ပါတယ်။
If we're going to win
this ပညာပိုင်းပြင်ပြိုင်တဲ့နေရာမှာအနိုင်ရဖို့ဆိုရင်အမေရိကကရောတစ်ကမ္ဘာလုံးကအကောင်းဆုံးပညာရှင်တွေကိုလိုအပ်ပါတယ်
။ဒါပေမဲ့လည်းအမေရိကန်ဘက်ကနိုင်ငံသားပညာရှင်တွေအပေါ်အမိပြုနေတဲ့အချက်ကိုတရုတ်နိုင်ငံဘက်ကအခွင့်အကောင်းယူထိုးနှက်ဖို့ကြိုးစားနေတယ်လို့ဆိုရတယ်
။ They have sent individuals here to the United States.
သူတို့ကသူတို့ပညာရှင်ကျောင်းသားလေပတ်လာသူစသဖြင့်အမေရိကကိုလွတ်ပါတယ်။ဥပမာလေးပြောရရင်အမေရိကန်နည်းပညာတွေကိုခိုးယူဖို့သူတို့ရဲ့ဉာဏ်ဇောတထောင်စီစဉ်ကနေအမေရိကန်တွေကိုသူတို့ရဲ့နည်းပညာဌာနတွေမှာလှုပ်လှုပ်ပို့စုဆောင်းကြပါတယ်
။ Ohio ပြည်နယ်ကအသက်58နှစ်အရွယ်ပေါမော့ခါဆန်ကွန်ဇန်ဟာတရုတ်ရဲ့ပညာရှင်တွေကိုတင်သွင်းတဲ့အစီအစဉ်မှာပါဝင်ခဲ့ဘူးတယ်လို့ဝန်ခံပြောဆိုထားပြီးတရုတ်ဆေးပညာပိုင်းဆိုင်ရာမှာအထောက်အကူဖြစ်စေမဲ့အစီအစဉ်အတွက်အမေရိကန်ဆိုရစီမှာရန်ပုံငွေတောင်းခံခဲ့မှုရတယ်သူဟာဂုခမာထောင်ဒဏ်3နှစ်ကြာခံနေရပါတယ်
။ The Chinese government is set on stealing
တရုတ်အစိုးရကနည်းပညာတွေခိုးယူပြီးကျွန်တော်တို့ရဲ့စီးပွားရေးအဆောက်အုံကိုချိနှဲ့အောင်လုပ်ကျွန်တော်တို့ရဲ့ဈေးကွက်ကိုဖျက်လုပြီးအပိုင်စီးဖို့လုပ်နေတာပါ
။တရုတ်ဘက်ကတော့အခုလိုပြောဆိုမှုကအခြေအနေမရှိဘူးဆိုပြီးတော့တုံ့ပြန်ပါတယ်။ American ပညာရေးဌာနအကြံပေးဟောင်း Dan Carell ကတော့ Tech Theory နဲ့သူတေသနလုပ်ငန်းတွေအတွက်အစိုးရရမုံငွေချပေးရမှာအရေးကြီးတဲ့ကိစ္စရပ်တွေအတွက်ဆိုရင်တေချာစစ်စစ်ဖို့အကြံပေးပါတယ
် There really is not a system honestly
ဘယ်သူတွေပါဝင်ပြီးတော့ဘလို့ဖြစ်နေလဲဆိုတာကိုပြန်ဆန်းစစ်ဖို့ရောကြိုးပြီးတော့ဆန်းစစ်ဖို့ရောချမှတ်ထားတဲ့စနစ်မရှိပါဘူး
တေချာစုံစမ်းစစ်ဆေးဖို့ဟာအမေရိကန်အနာဂတ်အတွက်အရေးကြီးနေပြီဖြစ်ကြောင်းလဲပညာရှင်တွေကပြောနေသလိုအဲ့လိုမှမဟုတ်ဘူးဆိုရင်တရုတ်နဲ့နည်းပညာပိုင်းဆိုင်ရာရှင်ပြန်ရမှာရှုံးနိမ့်ဖို့အခြေအနေတွေရှိနေကြောင်းလဲသူတို့ကထောက်ပြပါရယ်ခင်ဗျာ
American ပြည်အောင်စုမှာကိုလွန်ကွင်းရဖို့မက္ကဆီကိုနယ်စပ်ကနေဝင်ရောက်လာသူမိသားစု 9,000 နီးပါးဟာ American ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေး Zero Tolerance မူဝါဒကြောင့်မိသားစုတကွဲတပြားစီဖြစ်ကုန်ပါတယ်။9နှစ်အကြာအခုခါမှာတော့ကလေး180လောက်ဟာမိဘတွေနဲ့ပြန်လည်စုံစည်းနိုင်ကြပြီဖြစ်ပေမဲ့လည်းကျန်နေသေးသူတွေရဲ့အနာဂတ်ကတော့မရေမယားရှိနေသေးပါ။
And the biggestpoint where
သူတို့အနေနဲ့အမေရိကန်မှာအမြဲနေထိုင်ခွင့်ရလာမှာလားဆိုတာမျိုးဆွေးနွေးနေသေးပါအဆုံးမှာတော့သူတို့ဆက်နေလို့ရမယ်အခွင့်အရေးမျိုးပေးနိုင်မှုမျှော်လင့်ပါတယ်အဲ့ဒီလိုမှမဟုတ်ဘူးဆိုရင်တော့မိဘတွေပဲဖြစ်ဖြစ်ကလေးတွေပဲဖြစ်ဖြစ်အန်ဒီရဲ့များတဲ့သူတို့နေရရင်းကိုပြန်ပို့ခံရမှာပါ
အခုအခါပြန်လဲရုပ်သိမ်းထားပြီးဖြစ်တဲ့ Zero Tolerance မူဝါဒကိုသမ္မတဟောင်းဒေါ်နယ်ထရမ့်ကတရားမဝင်နေစေဖျက်ချော်လာသူတွေကိုထိန်းသိမ်းဖို့ချမှတ်ကျင့်သုံးခဲ့တာပါမိဘတွေကိုရာဇဝတ်မှုနဲ့ထောင်ဒဏ်ချမှတ်တာကြောင့်ကလေးတွေကိုတီးကြခွဲထားရတာ
ပါ We began getting calls from people on the
ground ကလေးတွေကိုသူတို့မိဘတွေနဲ့ခွဲပြီးတီးကြထိန်းသိမ်းထားတယ်ဆိုတာမျိုးတော်တော်များများကဖုန်းဆက်ပြောလာလို့စုံစမ်းကြည့်တော့အမှန်ပဲဖြစ်နေတာကိုသိလိုက်ရပါတယ
် Louis နဲ့သူ့ရဲ့ဆယ်ကျော်သက်သားဟာ2018ခုနှစ်မေလကငွေရေးဆေးဂိုင်းတွေရဲ့ရန်ကနေလွတ်မြောက်အောင်ဂွာတီမာလာကနေထွက်လာပြီးတော့ကီလိုမီတာ2000ကျော်ကိုဖြတ်ခါ American Mexico နယ်စပ်ကိုရောက်လာတာပါအဲ့ဒီအချိန် American ဘက်က zero tolerance မူဝါဒချမှတ်ထားတာကြောင့်တခြားမိသားစုတွေလိုပဲတကွဲတပြားစီဖြစ်ခဲ့ပါတယ
်ကျွန်တော်တို့နေကြားဆောင်တပ်ဖွဲ့ဝင်တွေကဖမ်းသွားပြီးတဲ့နောက်ကလေးတွေကိုတခြားခေါ်သွားမယ်ဆိုပြီးပြောပါတယ်ကျွန်တော်ကရာဇဝတ်မှုနဲ့ပတ်သက်တဲ့ထိန်းသိမ်းစခန်းကိုသွားရမှာကြောက်မှာ
နမည်လွှဲအသုံးပြုထားတဲ့လူဝိစာလူဝင်မှုအကြီးကျယ်ရေးအရာရှိတွေရဲ့ချင်းကြောက်မှုကိုလည်းကြုံခဲ့ရတယ်လို့ဆိုပါတယ
်တာဝန်ရှိသူတွေကမေးခွန်းတွေမမေးဘူးပြောပါတယ်တကယ်လို့မေးမယ်ဆိုရင်နောက်ထပ်အမှုတွေထပ်တိုးဖွင့်မယ်ဆိုပြီးတော့ပြောပါလိမ့
်မိသားစုကွဲကွာသူတွေကအမေရိကန်ဆွေရကိုတရားစွဲထားတဲ့အမှုပေါင်း20လောက်ရှိပြီး Zero Tolerance မူဝါဒနဲ့ပတ်သက်ပြီးတော့လဲပါတီနှစ်ရလုံးကလွတ်တော်မတ်တွေကြားသဘောထားကွဲလဲခဲ့ကြသလို Trump အနေနဲ့ဒီအစီအစဉ်ကိုရပ်ဆိုင်းဖို့လဲတွန်းအားပေးခဲ့ပါတယ်တချို့ကလေးတွေဟာမိဘမဲ့ဂေယာမာနေထိုင်နေရပြီးတချို့ကတော့ဆွေမျိုးမကင်းသားချင်းတွေစီမှာကိုလိုနီရပါဘာ
The lesson is that
တင်ငန်းစာကတော့နာကျင်မှုတွေကိုကူစားနိုင်မှာမဟုတ်တလို့အဲ့လိုမဖြစ်ခဲ့ဖို့လေပြန်လုပ်မရတော့ပါဘူးဒီလိုနာကျင်စရာတွေကိုကာရကြာရှည်ခံစားရမှာပါ
2021ခုနှစ်ဇန်နဝါရီမှာသမ္မတဂျိုးဘိုင်ဒန်အာဏာရပြီးသတင်းပတ်အနေနဲ့တွင်မှာပဲမိသားစုတွေပြန်ပေါင်းစည်းနိုင်အောင်အထူးအဖွဲ့ဖွဲ့စည်းပေးခဲ့တယ်လို့အစိုးရပေါ်ဆွဲဆိုထားတဲ့အမှု20နဲ့ပတ်သက်ပြီးတော့လည်းနေနာကြီးကိစ္စစတင်ဆွေးနွေးကြပါတယ်2021နိုဝင်ဘာမှာတော့ဘိုင်ဒန်ဆွေးရတာဝန်ရှိသူတွေကဒီဆွေးနွေးပွဲတွေမှာမပါဝင်တော့ပါဘူးကွန်ဂရက်ကလည်းမိသားစုတွေကိုကူညီဖို့ဘာမှလှုပ်ဆောင်ပေးတာမျိုးမရှိတော့ဘူးလို့ဆိုပါတယ်
We are trying to redress a harm that our
အစိုးရရဲ့မှားယွင်းတဲ့စာရွက်ချက်တွေကိုပြန်ပြုပြင်ဖို့ကြိုးစားတာပါဒါကြောင့်နောက်ထပ်မိသားစုတွေပြန်ဆောင်ဖို့ကြံနေသေးသမျှချီးမွမ်းဖို့တွန့်ဆုတ်နေမှာပ
ါ Republican အထက်လွှတ်တော်အမတ်တချို့အပါဝင်လွှတ်တော်အမတ်တွေကလည်းရွှေပြောင်းဝင်ရောက်သူမိသားစုဝင်တွေကိုနှစ်နာကြီးပေးဖို့ဆိုတာကိုလက်မခံဘဲကန့်ကွက်ခဲ့ကြသလိုသမ္မတဘိုင်ဒန်အနေနဲ့ဒီကိစ္စဆွေးနွေးတာကိုဆက်မလုပ်ဖို့တိုက်တွန်းခဲ့ပါတယ်နှစ်နာကြီးပေးရမယ်ဆိုတာဟာကြိုးကြောင်းစီလျော်မှုမရှိတဲ့အပြင်နောက်ထပ်နေဆက်ဖြတ်ကျော်ဝင်ရောက်လူတွေကိုအားပေးရရောက်လိမ့်မယ်ဆိုပြီးတော့လည်းသူတို့ကထောက်ပြခဲ့ကြပါတယ်ခင်ဗျာကော်လိုရာဒိုပြည်နယ်ဒန်ဗာမြို့မှာပြန်လည်ဖွင့်လှစ်ကြတဲ့အကျော်ရမကရောင်းတဲ့ဗားဆိုင်တွေထဲထူးခြားတာကတော့အယ်ကိုဟောမရောင်းတဲ့ဗားဆိုင်မှာအရက်မတောက်ဖို့အားပေးတိုက်တွန်းတဲ့အနေနဲ့ဖြော်ရည်ရောင်းကြတဲ့ဗားအခုလိုဖွင့်လှစ်တာဖြစ်တယ်လို့လည်းဆိုပါတယ
် We want to make sure that everyone feels totally safe
ဒီဆိုင်မှာဘေးရန်ကိကဲလုံးကျုံစိတ်ချစွာလာထိုင်နိုင်ဖို့ကျွန်တော်တို့စီမံထားပါတယ်အယ်ကိုဟောမပါဘဲနဲ့ပါတီတွေကျင်းပဖို့လည်းရှိပါတယ်ဘုံနှင်းညတိုင်းကတော့လူလွတ်တွေအတွက်သီးသန့်ဆိုပြီးတော့အယ်ကိုဟောရှောင်ကျဉ်သူတွေအချင်းချင်းတွေ့ဆုံနိုင်ပါတယ်
ကျယောကကာလာတွင်တီးကြခွဲနေထိုင်ရင်အရက်ပူတောင်းနေကြတယ်လို့ဆိုင်ကိုလာတဲ့သူတွေကလည်းပြောကြပါတယ်ဆိုင်လာထိုင်နေကြထေလာဘရန်နာကကြာသာရေးနဲ့တောက်ကြညဂီကြဝိုင်းကတေးတံကိုနားထောင်လာရင်အရက်တောက်လေရှိတဲ့ American တွေရဲ့အလေးထားတွေကိုတော့စိတ်ထဲကနေတိတ်တတိမရတော့ဘူးလို့ပြောပါတယ
် I've been sober for a year
ရက်ရှောင်တာတနည်းနဲ့နှစ်လရှိပါပြီတောက်တာတွေရက်လိုက်ဖို့ကလုပ်ကိုလုပ်ရမှာပါမတောက်တဲ့အချိန်မှာအခုလိုနေရာမျိုးမှာသွားပြီးတခြားသူတွေနဲ့ဆုံကြတော့ကိုမတောက်တာလည်းအဆင်ပြေပါတယ်
။တကယ်မတောက်သူတွေအတွက်တခြားတောက်ဆရာအဖြစ်ရည်တွေကပါရောင်းချလာကြတာကြောင့်နောက်ထပ်အခုလိုဘားဆိုင်မျိုးတွေဖွင့်ဖို့ Avoid Bar Suspension ကစီစဉ်နေပါလိမ့်ခင်ဗျာ
။
ကောင်းတင်ဆက်နေတဲ့သုတဆောင်လင်အမေရိကန်တခွင်အစီအစဉ်ပါရှင်။တောက်ကြညာချန် VO မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်မှာဆာဖာနဲ့အစားအစာအကြောင်းကိုဒေါက်ခင်မျိုးသက်ပြောပြထားတာကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။
ဒီတစ်ပတ်တော့ဆက်ရှိရအတွက်မရှိမဖြစ်အရေးပါတဲ့ဆာဖာနဲ့အစားအစာအကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပြပေးပါပါလူခန္ဓာကိုယ်မှာကယ်ဆီယမ်နဲ့ဖော့စဖရပ်စ်ပြင်တတိယအရေးပါဆုံးဓာတ်တတုကဆာဖာဖြစ်ပါတယ်သူဟာကြက်သားအရေးပြားသပင်အရိုးလိုခန္ဓာကိုယ်ဖွဲ့စည်းမှုအများပြားမှာပါဝင်နေပြီးအသားအရေအရော့အတင်းကိုရောကြက်သားအရေးပြားနဲ့အယိုးတွေကိုပါထိန်းထားနိုင်တဲ့အတွက်ဆာဖာဓာတ်ချို့တဲ့သူဟာကျန်းမာရေးပြဿနာအများပြားကြုံစေနိုင်တာဖြစ်ပါတယ်။ဆာဖာဓာတ်မချို့တဲ့အောင်ဆာဖာပါဝင်တဲ့ချက်တော်အဖြူအနီးပဲအသားဟင်းနီးဟင်းရနဲ့နှုတ်ရပစ္စည်းလိုအစားအစာတွေနဲ့ကာကွယ်နိုင်တယ်လို့ဒီဆာဖာကိုခန္ဓာကိုယ်ရဲ့ဆဲလ်တွေမပျက်စီးအောင်ကာကွယ်ပေးတဲ့အန်တိုက်အောက်ဆီဒန်အေဂျင့်အနေနဲ့တုံ့နိုင်တယ်လို့ဒေါက်တာချင်မောင်ညိုကပြောပါတယ်။
ဆာဖာကိုတကယ်တော့ oxidizing agent တွေနဲ့သုံးတာပေါ့ oxygen ကကျွန်တော်တို့ chemistry မှာဆို number 6ရှိတယ်ဆာဖာကသူ့ရဲ့နှစ်ဆ number 16မှာရှိတယ်ဆာဖာ oxygen နဲ့အမှန်တမ်းခင်တယ် oxygen တစ်လုံးနှစ်လုံးသုံးလုံးเนาะတခြားပစ္စည်းပိုင်း၄လုံးလောက်ထိကိုသူ့နဲ့တွဲတွဲပြီးတော့နေနိုင်တဲ့အတွက်ဒီဆာဖာ oxygen ကိုဖယ်ထုတ်လို့ရတယ်အဲ့တော့ဖယ်ထုတ်လို့ရတယ်ဆိုတော့ကျွန်တော်တို့ကဒီဆာဖာက antioxidizing agent အနေနဲ့လည်းမြိုင်တုံးနဲ့ဒီအောက်ဆီဂျင်ပေးလို့ရတဲ့အောက်ဆီဂျင်ယူလို့ရတဲ့အဲ့နှစ်ဖက်လုံးစုလုံနိုင်တဲ့အတွက်သူ့ကိုအစားအစာတွေအများကြီးတုံးတယ
်။ဆာဖာသူ့အစားအစာထဲမှာထည့်ရတဲ့ပတ်သက်ပြီးတော့ပြောပြပေးပါဆရာဘယ်လိုပုံစံနဲ့တုံးကြပါလဲ
။ကျွန်တော်တို့ဟူးရှေးခေတ်ကလေးကစကြာကိုအယောင်ချွတ်တာဆာဖာနဲ့ချွတ်တယ်။နောက်ပိုင်းမှာဒီထင်းရက်လုပ်တဲ့လူကလည်းဟာဒီထင်းရက်ကလည်းကြည်ကြားလို့ပဲဆိုတော့ဆာဖာထဲမှာထင်းရက်တွေကိုအယောင်ချွတ်ကြတယ်။ကျွန်တော်ကထင်းရက်တွေကိုမဲမဲတွေထွက်လာကြ။အဲ့ထင်းရက်မဲမဲတွေအကုန်လုံးကိုဆာဖာထဲမှာကျူလိုက်ရင်ဖြူအောင်ဖြစ်လာတယ်။အဲ့တော့ဒီဆာဖာထဲလိုက်တယ်ဆိုဆာဖာဓာတုဗေဒအနည်းနဲ့ပြောရရင်ကျူလိုက်တဲ့အခါမှာဒီရဲ့အောက်ဆီဂျင်ကိုသူကဖမ်းယူတယ်။ဆာဖာရဲ့အောက်ဆိုက်ဖြစ်တယ်။အဲ့ဆာဖာရဲ့အောက်ဆိုက်ကဆာဖာအဲ့ဖြစ်လို့ရတယ်နော် H2SO4 ဆို sulfuric acid ဖြစ်လို့ရတယ် H2SO3 ဆိုတဲ့ sulfurous acid ဖြစ်လို့ရတယ်အဲ့ဒီဖြစ်စဉ်တွေအားလုံးကဒီအစားအစာတွေကိုအကျိုးပြုတာကြီးပဲအကျိုးပြုတော့ဆာဖာထဲတာကောင်းတယ်လို့ဆရာပြောချင်လားလို့မေးရင်ကျွန်တော်ကတော့ဆာဖာထဲတာကောင်းတယ်လို့မပြောချင်ဘူးဘာကြောင့်လဲဆိုရင်ဆာဖာကအန်ဒီရဲ့အတော်လေးကိုကြီးတဲ့ side effect တော့ရှိတယ
် American cheese ဆိုင်အမျိုးသားမီးဘိတ်ကာကွယ်ရေးအဖွဲ့NFPA ကဆာဖာကိုကျန်းမာရေးအတွက်အလေအလတ်အဆင့်အန္တရာယ်ပေးနိုင်တဲ့ပစ္စည်းဖြစ်သတ်မှတ်ထားပြီး New Jersey ပြည်နယ်ကျန်းမာရေးဌာနကတော့ NFPA နဲ့ American သယ်ယူပို့ဆောင်ရေးဝန်ကြီးဌာန DOT တို့ရဲ့ထုတ်ပြန်ချက်တွေကိုကိုးကားပြီးဆာဖာကိုရှူရှိုက်မြင်ဖြစ်စေအရေပြန်းနဲ့မျက်စိကိုထိမြင်ဖြစ်စေ Hydrogen Sulfide လိုအဆိပ်ငွေ့သင့်ရင်ဖြစ်စေအန္တရာယ်ကြီးကြောင်းသိထားတဲ့ဆင်းမှာထည့်သွင်းထားပါတယ်တကယ်တော့ဆာဖာဟာ metabolism လို့ခေါ်တဲ့ဇီဝရင်းဖြစ်ပျက်မှုမှာအမြဲတမ်းပါနေတဲ့ဓာတ်တစ်မျိုးဖြစ်တယ်လို့ဆာဖာပါတဲ့ဇီဝတွေကိုလည်းထုတ်လုပ်ကြပါတယ
်။ဆာဖာကတော့သူအစားအစာတွေထဲမှာဆိုရင်သူကဒီဆာဖာရဲ့ oxide နေနဲ့ဖြစ်သွားတယ်။ဆာဖာရဲ့ oxide နဲ့ဆာဖာ trioxide အမြဲတမ်းဆာဖာ metabolism နဲ့မှသူကပါတယ်။ဒီအစားအဆုံးကတော့အကုန်လုံးကကျွန်တော်တို့လည်းမသိကြဘူးပေါ့လေ။သို့တော့သူကတော့အမြဲတမ်းအပင်နေအယူတည်အသီးတွေမြေကြီးထဲမှာလေးဆာဖာတော့အနည်းငယ်ပါတယ်လူကိုခန္ဓာမှာလည်းဆာဖာတော့အနည်းငယ်ပါတယ်မှချုပ်လို့ဘဲဥတို့မှာလည်းဒီဆာဖာတွေပါလာတာပဲတော့ကျွန်တော်တို့ဒီအကောင်မလောက်အသီးငယ်ကဆာတော့ဒီဆာဖာတွေပါပါတယ်ဒီဆာဖာတွေကဒီ metabolism မှာဆိုသူကဆာဖာရဲ့ oxide ဖြစ်ရတယ်ဆိုရင်သူက antioxidant အနေနဲ့သူကပြန်ဖြစ်သွားတယ် antioxidant အနေနဲ့ဆာဖာခံ oxide ဖြစ်ရင်လည်းသူကထပ်ပြီး antioxidant ထပ်ဖြစ်တယ်ဒီဆာဖာကအောက်ဆီဂျင်နဲ့ပေါင်းတဲ့ဆာဖာရဲ့အောက်ဆိုက်ဖြစ်တယ်ဆိုတာကတော့ဒီရောဒီအန်တီအောက်ဆီဒန့်ဖြစ်တာပဲလေအဲ့တော့သူကအဲ့ဒီအချိန်မှာဟိတ်လည်းထွက်လာတယ်ဒီအစားအစာတွေကိုသူကပိုးသေးစေတဲ့အနေထားလည်းရှိဒီဆာဖာရဲ့အောက်ဆိုက်တွေကဘုံပိုးသားစေနေတယ်လည်းသုံးပါတယ်ကျွန်တော်တို့အရင်ခေတ်ကဆိုရင်ဒီဆာဖာကိုဆေးဝါးမှာအများဆုံးသုံးတာတွေ့ရမယ် ့တော့လည်းနောက်ပိုင်းမှာဆာဖာနဲ့မတည့်တဲ့လူတွေအများကြီးရှိတဲ့အတွက်အဲဒီဆေးဝါးတွေမှာဆာဖာတွေကိုကျွန်တော်လျှော့လိုက်ရပါတယ်အဲ့တော့ဆာဖာမပါတဲ့ဆေးဝါးကိုပြန်သုံးကြရပါတယ်တကယ်ရတဲ့ဒီကျွန်တော်ပတိဆေးဝါးစကီးမှာဆိုရင်ဆက်ပြီးတော့သုံးတဲ့ဟာကဆာဖာပါတဲ့ဆေးတွေပဲဖြစ်တယ်ပုံမှန်ပြည်ကလူတွေအကုန်လုံးသိပါနေမကောင်းတဲ့ travel ဆာဖာတောက်ပါဆိုတော့ဝန်းသွားရင်ဆာဖာ onedin လို့ ਆ လို့ရှိတယ်ဒါပေမဲ့အဲ့ဒီခါကြီးက side effect ကြီးများတယ်ဆိုတော့နောက်ပိုင်းမှာလုံးဝဖယ်လိုက်ပြီးဖြစ်ပါ
ချက်ဒီကွန်းနေပေါ့နော်ဒီဗမာတွေအများဆုံးစားတဲ့ဒီကွန်းရပေါ့နော်ကွန်းရတွေကကွန်းသီးတွေကိုဒီဆာဖာနဲ့ပြုတ်ပြင်တယ်ဆိုတာကြားရပါတယ်ရှင်ဆိုတော့ဒီဥစ္စာအန်တီရဲ့ဘယ်လောက်ရှိပါသလဲရှင
်ကွန်းသီးတွေကိုဆာဖာနဲ့ပြုတ်ပြင်တော့ကွန်းတဲမှာတော့ reaction လို့ရှိတာပေါ့လေဆာဖာမစ်ထူတော့အငွေ့နဲ့သူကပေါင်းလာလောက်တာဟုတ်ကွန်းသီးတွေကိုအထူးရှိရတော့အဲ့ဒီကွန်းသီးတွေကကြာရှည်ခံလာတယ်ပိုးတွေညစ်တွင်လာတယ်ပျောက်သွားတယ်ဒုတိယချက်ကတော့သူအယောင်လေးလှလာတယ်တော်လေးကိုစားလို့တောက်လို့ကောင်းလာတယ်ချွတ်ရွာလာတာလေးရှိတယ်ဒီဆာဖာနဲ့ပတ်သက်ပြီးတော့နည်းနည်းလေးလုပ်မယ်ပြီးရနေစားလိုက်မယ်စသဖြင့်လုပ်မယ်ဆိုရင်တော့ပြဿနာအများကြီးမရှိဘူးထင်တယ်ဒီ contamination ကတော့ရှိမှာပဲ contamination ဆိုတော့သွားတော့ကတ်နေတဲ့ဆာဖာလေးတွေကျမယ်အဲ့တော့ကိုယ်စားရင်များများစားတယ်လူတွေနေ့တိုင်းစားတယ်အများကြီးစားတယ်အဲ့တော့သူအန်ရဲ့အတော်ကြီးမယ်လို့ကျွန်တော်ယူဆပါတယ်ဒါကြောင့်ဒီဆာဖာနဲ့ပေါင်းတယ်ဆိုရင်သတိထားတော့ထမှန်နေလှမ်းတော့နော်ဆေးကြောခြင်းပါညာပြုတ်လို့ပြီးမှနေလှမ်းရင်တော့ပေါင်းလို့နေလှမ်းရင်တော့ပိုကောင်းတယ်လို့ကျွန်တော်ထင်ပါတယ
်။နေဘာဖြစ်လို့လှမ်းရတာလဲဆ
ရာ။ဟိုရေးဆေးလိုက်ရင်တော့ဆာဖာတချို့ကပါသွားတယ်နေလှမ်းလိုက်ရင်အငွေ့ပြောင်းသွားတော့ပေါ့နော်သူတို့ကွန်ဒမနိတ်ဖြစ်တဲ့ဟာတွေကပါသွားအောင်ပေါ့နော်အဲ့ဒါလေးသတိထားပါလေတချို့ကဆာဖာနဲ့ reaction ဖြစ်ပြီးအဲ့ဒီဖြစ်စီကအဲ့ဒီနေရာမှာ reaction ဖြစ်ပြီးနေနေတယ်နော်ဆာဖိတ်တွေဖြစ်လာတယ်အဲ့ဒီဆာဖိတ်တွေကအနေရရှိတာပေါ့ဒါကြောင့်သတိထားလဲပြောတာ
တက်ရှိအလုံးအတွက်အရေးပါတဲ့တဘာဝ twin track ပစ္စည်းတစ်ခုဖြစ်တဲ့ဆာဖာဟာအဝါဖြော့ရောင်ရှိပြီးအရသာရောအနှံ့ပါမရှိပေမဲ့ဆာဖာကိုချက်ဥပုံနဲ့ရှိတယ်လို့အများကမှတ်ထားကြတာပါဒါကတကယ်တော့ဆာဖာ drop down တစ်ခုဖြစ်တဲ့ဆာဖာ dioxide တန်ကိုရဲ့အနှံ့ဖြစ်တယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော
်။ဒေါက်ကင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။အခုတော့တောက်ကြညာချမ်းအစီအစဉ်အတွက်သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါရှင်။
အစီအလေပိုင်းဒေသကိုခီးထွက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမကြာခင်အချိန်ကပဲဆာဒီအာရေဗျနိုင်ငံကိုရောက်ရှိသွားပါပြီ။ဒီနေ့မှပဲသမ္မတဘိုင်ဒန်နဲ့ဆာဒီအရှေ့မင်းသားမိုဟာမက်ဘင်ဆာမန်တို့တွေ့ဆုံမှာဖြစ်ပါတဲ့။ဒီနေ့အစောပိုင်းတုန်းကတော့ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာပါလက်စတိုင်းခေါင်းဆောင်မာမုတ်အာဘတ်စ်နဲ့သမ္မတဘိုင်ဒန်တွေ့ဆုံခဲ့ပါတယ်။ပါလက်စတိုင်းအဒီနဲ့အစ္စရေးနဲ့ငြိမ်းချမ်းရေးကိုဥတီတဲ့နိုင်ငံရေးလမ်းကြောင်းတစ်ခုလိုအပ်တယ်လို့အမေရိကန်သမ္မတကပြောကြားခဲ့ပါတယ်။အစ္စရေးပါလက်စတိုင်းနှစ်နိုင်ငံအတူရှင်တွဲနေထိုင်နိုင်တဲ့အခြေအနေဖြစ်လာဖို့အဝေးကြီးလိုသေးတယ်လို့ပါလက်စတိုင်းသမ္မတမာမုတ်အာဘတ်စ်ကလည်းသမ္မတဘိုင်ဒန်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။တိရီလင်ကာနိုင်ငံမှာတော့ဝန်ကြီးချုပ်ရနေဝေကမာရာမာစင်ဂေးဟာယာယီသမ္မတအဖြစ်နဲ့ဒီကနေ့ကျန်းသစ်စာချိန်ဆိုပါတယ်။လွှတ်တော်ကသမ္မတတွေကိုရွေးချယ်မခန့်အပ်နိုင်ခင်အထိဝေကရာမာစင်ဂေးကယာယီသမ္မတအဖြစ်နဲ့တာဝန်ယူသွားရမှာပါ။စင်ကာပူကိုကြာသပတေးနေ့ကရောက်သွားတဲ့သမ္မတဂေါတာဘာယာရာဂျာပက္ဆာကစင်ကာပူကသရီလင်္ကာတန်ယုံကိုနှုတ်ထွက်စာလှမ်းပို့ခဲ့တာဖြစ်ပါတယ်။ရာဂျာပက္ဆာကိုပုဂ္ဂိုလ်ရခီးစဉ်အဒီနဲ့ပြည်ဝင်ခွင့်ပြုခဲ့တာဖြစ်တယ်လို့စင်ကာပူနိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။စင်ကာပူမှာသူခိုလုံခွင့်လျှောက်ထားခြင်းမရှိသလိုစင်ကာပူကလည်းခိုလုံခွင့်ပေးလို့မရှိဘူးလို့နိုင်ငံသားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။G20 ဆက်မှုအင်အားကြီးနိုင်ငံ20ရဲ့ဗန်ဒါရီကောင်ဆောင်နေအစည်းအဝေးမှာတော့ရုရှားကျူးကျော်စစ်ကအထူးကဝေဖန်စရာဖြစ်ခဲ့ပါတယ်။ဒီစစ်ကြောင့်လူခွင့်ရေးဆိုးဝါးသွားတာကိုအမေရိကန်နဲ့ကနေဒါအပါအဝင်အနောက်နိုင်ငံတွေဘက်ကပြစ်တင်ရှုတ်ချခဲ့ကြသလိုအိမ်ရှင်အဖြစ်ကျင်းပတဲ့အင်ဒိုနီးရှားနိုင်ငံကလည်းစစ်ပွဲအကျိုးဆက်ကြောင့်စီးပွားပြက်လူမှုဒုက္ခတွေကိုဒီကနေ့ထောက်ပြခဲ့ကြပါတယ်။NLD အစိုးရလက်ခတ်ထက်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပေါ်မလျော်သုံးစာတုံးပြီးတော့2020ရွေးကောက်ပွဲမှာအနိုင်ရခဲ့တယ်လို့ဆိုပြီးတော့ဒေါအောင်ဆန်းစုကြည်ပေါ်ဆွဆွဲထားတဲ့အမှုအတွက်သူကိုယ်တိုင်တရားရုံးမှာဒီကနေ့ထွက်ဆိုခဲ့ပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်ရဲ့ထုတ်လုပ်ရေးမှုကတော့မတ်စုမွန်ပါရှင်။အသံဖန်းအင်ဂျင်နီယာကတော့ Nashua Kelly ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Justin Drake ပါ။ တောက်ကြညာချန် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတင်ဆက်ခဲ့တာပါရှင်။ကြည့်ရှုအားပေးနားဆင်ကြတဲ့ကဘာတလောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ဘေးအန္တရာယ်အတွေ့အကြုံကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.